to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဒီဇင်ဘာလ29ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုကိုရနိုင်နဲ့ဒီညညပေးမှာပါအီဂျစ်နိုင်ငံမှာအကြမ်းဖက်သမား40လောက်ကိုတုတ်တင်နိုင်ခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာအင်အားပြင်းငလျင်ကြီးတစ်ခုလုတ်ကပ်ခဲ့ပါတယ်ဒီလိုထက်တန်းရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညပိုင်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းထွာတွေကတော့မြမပြည်ငိမ့်ညံ့အောင်လို့အစိုးရကဥဆောင်ဖော်ဆောင်နေချိန်မှာပဲငိမ့်ညံ့စွာခြိတက်ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုထောင်ချနေတဲ့အပေါ်မှာဒီငိမ့်ညံ့ရေးလုပ်ငန်းစဉ်တွေပေါ်အနှောက်အယှက်ဖြစ်စေတယ်ဆိုပြီးဝေဖန်လိုက်ကြပါတယ်ထောင်ချခံနေရသူတွေရဲ့လွတ်မြောက်ရေးဘယ်လိုလှုပ်ဆောင်နေပါသလဲ
ကချင်ပြည်နယ်တရားလွတ်တော်ကတက်မပင်ခင်ပြည့်ဖြစ်လို့ရတယ်အဲ့အာဏာတို့ရှိမှရှိတယ်အဲ့တော့သူတို့တရားစီရင်အာဏာနဲ့အညီကောင်းကောင်းသူတို့လွတ်လပ်ခြင်းသုံးနိုင်မယ်ဆိုရင်တော့ကိုလွန်ဆောင်တို့သုံးဦး
ဒီကချင်ကဒီရှေ့နေဦးရှိပါတယ်အမိန့်ချပန်ဆိုပြပြသွားတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မကြခင်မှာကုံဆုံးတော့မဲ့2018ခုနှစ်အတွင်းမှာပဲမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရတွေကိုပြန်ပြီးတော့သုံးသပ်ဆွေးနွေးတင်တဲ့အကြောင်းအရာတွေကိုသုံးသပ်တင်ပြထားတဲ့အထူးအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလိုက်အစီအစဉ်ကိုတင်ဆက်ပေးမှာပါအခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမိမီလုံခြုံရေးဝန်ကြီးခရစ်စတန်နီဆင်ကမနေ့ကဒီတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကရွှေပြောင်းဝင်ရောက်သူတွေထိန်းသိမ်းထားတဲ့စခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်။သူဟာလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတချို့ကိုတွားရောက်ကြည့်ရှုတဲ့အခါမှာဒီသတင်းမီဒီယာတွေကတော့လိုက်ပါခွင့်မပေးခဲ့ပါဘူး။အသက်ရှင်နေအရွယ်ဂွာတီမာလာနိုင်ငံသားယောက်ျားလေးတဦးထိန်းသိမ်းရေးစခန်းထဲမှာကွယ်လွန်သွားပြီးတဲ့နောက်ဝန်ကြီးနီဆင်အခုလိုလိုက်လံကြည့်ရှုတာပါ။နယူးမက္ကဆီကိုပြည်နယ်ကနေဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာဖမ်းဆီးခံထားအောင်တည်ဆုံသွားတဲ့ဂွာတီမာလာနိုင်ငံသားကလင်ငင်ဟာတုတ်ကွေးရောဂါခံစားရတယ်ဆိုတာကိုစစ်ဆေးတွေ့ရှိချက်မှာဖော်ပြထားပါတယ်။တည်ဆုံသူရဲ့အသက်ရှူလမ်းကြောင်းနဲ့အဆုတ်ကိုဆစ်ဆေးတဲ့အခါမှာတုတ်ကွေးဖြစ်နေတာကိုတွေ့ရကြောင်းနယူးမက္ကဆီကိုဆေးဝါးဆစ်ဆေးရုံးရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်တုတ်ကွေးကြောင့်ကလင်းငင်တည်ဆုံရတယ်ဆိုတာစစ်ဆေးတွေ့ရှိရပြီးတော့ရှေ့ဆက်စစ်ဆေးမှုတွေလုပ်ဖို့လည်းလိုအပ်တယ်လို့ဆိုပါတယ်တည်ဆုံခဲ့သူဟာ Gomez Alonso ဆိုသူဖြစ်ပြီးတော့ဒီဒီဇင်ဘာ24ရက်ခရစ်စမတ်အကြိုနေ့မှာကွယ်လွန်ခဲ့တာပါဒီဇင်ဘာ10ရက်နေ့တုန်းကလည်းအဲ့ဒီငယ်ဆက်ကာကွယ်ရေးနဲ့အောက်ခွန်ဌာနမှာပဲအဖမ်းဆီးခံထားရတဲ့အသက်9နှစ်အရွယ်ကလေးမတဦးတည်ဆုံခဲ့ပါတယ်သူကလည်း Guatemala ကနိုင်ငံကနေလာခဲ့သူဖြစ်ပါတယ်သူတို့နှစ်ဦးဟာအမေရိကန်ပြည်အောင်စုမှာအလုရှာဖို့လာတဲ့သူတို့ရဲ့ဖောက်ငင်နဲ့အတူပါလာခဲ့ကြတာပါဒီကလေးမလေးတည်ဆုံခဲ့ရတဲ့အကြောင်းရင်းကိုတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးသူတို့နှစ်ဦးတည်ဆုံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ထက်လွတ်တော်တရားရေးကော်မတီမှလာမယ့်နှစ်ဆန်းကြရင်ကြားနာစစ်ဆေးမှုလုပ်ဖို့အထက်လွတ်တော်အမတ်ဒိုင်ယန်ဖိုင်စတိန်ကတောင်းဆိုထားပါတယ်
နေဆက်တိုင်းကာဖို့အတွက်သူတောင်းဆိုထားတဲ့ငွေကိုလွတ်တော်ကမချပေးဘူးဆိုရင်သူ့အနေနဲ့အမေရိကန်မက္ကဆီကိုနေဆက်တစ်လျှောက်လုံးကိုပိတ်ပစ်ပြီးတော့ Honduras, Guatemala နဲ့ El Salvador နိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုဖျက်တောက်ပစ်မယ်လို့ American သမ္မတ Donald Trump ကတောက်ကြနေကထပ်ပြီးတော့ချင်းချောက်လိုက်ပါတယ်။ဒါပြင်တိုင်းပြည်ရဲ့လူဝမှုဥပဒေကိုလည်းပြောင်းလဲဖို့ကိုလည်းသမ္မတ Trump က Twitter ကနေပြောလိုက်ပါတယ်။ American အစိုးရလုပ်ငန်းတချို့အစိတ်ပိုင်းတွေရပ်ဆိုင်းနေတာ9ရက်မြောက်နေ့မှာပဲသမ္မတ Trump ကအခုလို Twitter ကနေတောက်လျှောက်ပြောဆိုနေတာဖြစ်ပါတယ်သမ္မတ Trump ကနယ်စပ်တိုင်းကာဖို့အတွက် American Dollar 5 billion တောင်းဆိုထားပြီးတော့ဒီမိုကရက်တွေဘက်ကတော့နယ်စပ်လုံခြုံရေးအတွက်အသုံးစရိတ်ကိုအတိုင်းအတာတစ်ခုထိတိုးပေးခဲ့ပေမဲ့ဒတိုင်းကာဖို့ကိစ္စကိုတော့လုံးဝကိုဆန့်ကျင်နေတာကြောင့်သမ္မတ Trump နဲ့ဒီမိုကရက်လွှတ်တော်အမတ်တွေကြားအစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့ညှိနှိုင်းလို့မရပဲအစိုးရလုပ်ငန်းတချို့ရပ်ဆိုင်းနေတာဖြစ်ပါတယ် American ကုန်သွယ်ရေးကိုလည်းဖွဲ့ယုံရဲ့အစိုးရတော့ American Mexico နယ်စပ်ကိုပိတ်လိုက်ခြင်းအပြင်နိုင်ငံကုန်သွယ်ရေးကိုထိခိုက်စေမှာဖြစ်ပြီးတော့နိုင်ငံကုန်သွယ်ရေးကတနေ့ကိုAmerican dollar 1.68 billion တန်ဖိုးရှိတယ်လို့ဆိုပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံကဂီဇာနဲ့မြောက်ဆိုင်းနယ်ဒေသကအသီးကျနှိမ်နှင်းမှု၃ခုအတွင်းစစ်သွေးကြွလို့ယူဆသူအယောက်40လောက်ကိုလုံခြုံရေးတွေကတုတ်တင်နှံခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။ဂီဇာမြို့နီးမှာပတ်စကားတစ်စီးကိုပုံခွဲတက်ခဲ့တာကြောင့် BNN ခီးသွွား၃ရောင်းနဲ့အလန်းညွန်တူဦးတို့သေဆုံးသွားပြီးတော့နောက်တရက်မှာပဲအကြမ်းဖက်သမားတွေကိုအီဂျစ်ကအခုလိုနှိမ်နှင်းတာပါ။ဘစကာမောင်နှမနဲ့တခြား BNN ခီးသွွား၁၂ဦးကတော့ဒဏ်ရာရရှိသွားပါတယ်ဒီကနေ့မှာတုတ်တင်နိုင်ရတဲ့အဲ့ဒီစစ်သွေးကြွတွေရဲ့စစ်သွေးကြွတွေနဲ့ခီးသွွားတွေကိုတက်ခတ်ခဲ့မှုနဲ့ဆက်ဆက်ပြီးတော့ပတ်သက်မှုရှိသလားဆိုတာကိုတော့ အီဂျစ်ပြည်ရဲ့ဝန်ကြီးဌာနကပြောမသွားပါဘူးအဲ့ဒီစစ်သွေးကြွတွေဟာလုံခြုံရေးတပ်ဖွဲ့တွေ charge တွေနဲ့ခီးသွားတွေကိုတိုက်ခိုက်ဖို့ကြံစည်နေရဆိုတဲ့သတင်းရရခြင်းမှာပဲအခုလိုနှိမ့်နှင်းခဲ့တာဖြစ်တယ်လို့လည်းအီဂျစ်ပြည်ရဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဘသူကမှသူတို့လည်းချက်ဖြစ်တယ်လို့ပြောဆိုမှထားတဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးပြီးဘူး BNN အစိုးရကလည်းအီဂျစ်အစိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
ဆူဒန်နိုင်ငံမျိုးတော်ခတ်တူးမှာဆန္ဒပြတဲ့သူတွေကဆူဒန်လုံခြုံရေးဆန္ဒပြတဲ့သူတွေကိုဆူဒန်လုံခြုံရေးတပ်ဖွဲ့တွေကမလေးတောက်ကြနေကမြေရီဘုံအနေနဲ့ပြစ်ခတ်နေနှင်းခဲ့ပါတယ်ဆန္ဒပြတဲ့သူတွေကဒီပေါင်ပေါင်းလေးရှားပါပြီးတော့ဈေးတက်သွားတာကိုမကြည့်နိုင်တဲ့အတွက်မနေတောက်ကြနေကဆဲရမြောက်နေဖြစ်နေဆန္ဒပြခဲ့ကြပြီးတော့အခုခါမှာတော့အစိုးရဆင်းပေးဖို့ထိပါတောင်းဆိုလာနေကြပါတယ်ဆန္ဒပြတဲ့သူတွေကတောက်ကြနေကဗလီကနေဝတ်ပြုဆူတောင်းခဲ့ပြီးတဲ့နောက်ဆန္ဒပြခဲ့ကြတာဖြစ်ပြီးတော့ရဲတပ်ဖွဲ့ကဒီဆန္ဒပြတဲ့သူရာပေါင်းများစွာကိုမြေရီယူဘုံနဲ့ပြစ်ခတ်နေနှင်းခဲ့ပါတယ်ဆန္ဒပြတဲ့သူတွေဟာအွန်ဒရမန်ပို့ဆူဒန်အက်ဘာရာနဲ့မဒါနီမျိုးတွေပါဝင်နိုင်ငံတော်ဝန်ကမျိုးတွေမှာစုဝေးဆန္ဒပြခဲ့ကြတာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ဆန္ဒပြတဲ့သူတွေကကာတာယာတွေကိုမီးရှို့ခဲ့တာကြောင့်ခတ်တူးမျိုးတော်တချို့နေရာတွေမှာတော့မီးခိုးအလုံးကြီးတွေကိုတွေ့ရတယ်လို့လူမှုကွန်ရက်ကဓာတ်ပုံတွေနဲ့ဗီဒီယိုတွေမှာဖော်ပြထားပါတယ်အတိုက်ခံဆူဒန်ကွန်ဂရက်ပါတီကတော့သူတို့ပါတီချီကဲအိုမာအယ်ဒီဂီယာကိုလုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးသွားတယ်ဆိုပြီးတော့တောက်ကြနေကပြောထားကြောင်းပြင်သစ်သတင်းအေဂျင်စီကဖော်ပြထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။စနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်သဘုံတွေထောင်ထားတယ်လို့ယူဆတဲ့ဘုံတွေတဲကတလုံးပေါက်ကဲခဲ့တာကြောင့်လူ၄ဦးဒဏ်ရာရသွားပါတယ်။တောက်ကြနေညာကလူသူရောက်ပေါက်နေပါတဲ့ရွာကကင်းစကန်ကိုစောင့်ကြနေတဲ့ထိုင်းလူမျိုးရေးတပ်ဖွဲ့တွေနဲ့စစ်သွေးကြွတွေအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာရာတီဝက်ပြည်နယ်အရာရှိတွေကပြောပါရတယ်။အဲဒီကြမ်းဖက်စစ်သွေးကြွတွေဟာတက်တိုင်မီကိုပြစ်မှတ်ထားပြီးတော့ဘုံထောင်ပေါက်ခွဲတာကြောင့်မိတွေလည်းပြက်ကုန်ပါတယ်။ဗုဒ္ဓဟူးနေ့နဲ့ကြာသပတေးနေ့ညတွေတုန်းကလည်းအနီးအနားဆောင်းကလာပြည်နယ်ကလူကြိုက်များတဲ့ပင်လယ်ကမ်းခြေနဲ့တခြားနေရာတစ်ခုမှာအခုလိုဘုံကွဲတိုက်ခိုက်တာကြောင့်အပျက်စီးတွေရှိခဲ့ပေမဲ့အသေးပြောက်တော့မရှိခဲ့ပါဘူး။2004ခုနှစ်ကနေစလို့ထိုင်းတောင်ပိုင်းမှာမော်စလင်တဘုံနေနဲ့ပြည်ပခတွေအတွင်လူပေါင်း9000လောက်သေဆုံးခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပေါက်ခွဲပြုတ်ကျပြီးတော့ဆူနာမီရေလိုင်းလုံးကြီးတွေဖြစ်ပေါ်စေခဲ့တဲ့မိတောင်ဟာအခုခါမှာတော့အရွယ်စားအဖြစ်သိမ့်မချန်တော့ဘူးလို့အင်ဒိုနီးရှားသုတေသီတွေကပြောလိုက်ပါတယ်။အနက်ခရကတောင်မိတောင်ဟာအခုဆိုရင်သူငကိုရှိတဲ့အရွယ်စားရဲ့၄ဘုံ၃ဘုံသာချန်တော့တယ်လို့အင်ဒိုနီးရှားနိုင်ငံမိတောင်နဲ့ဘူမိဗေဒဘေးဒုက္ခခဲကပ်ဘေးအန်ဒီရောပါရေးဌာနသိပ္ပံပညာရှင်တွေကပြောပါတယ်။မိတောင်ဆက်လက်ပေါက်ကွဲနေတာကြောင့်သုတေသီတွေအနေနဲ့မိတောင်နားကိုတော့ကတ်လို့မရပဲဖြစ်နေပါတယ်။ဒါကြောင့်သူတို့ဟာဂျိုဒုကနေပဲရေဒါတွေကိုအသုံးပြုပြီးတော့ကင်မရာတက်ချက်ခဲ့တာလို့ဆိုပါတယ်အနက်ခရကတော့မီးတောင်ဟာဒဇင်ဘာ22ရက်နေ့စတင်ပေါက်ကွဲခြင်းကစပြီးတော့အတန်း150ကနေ180ကုဗမီတာလောက်ဆုံးရှုံးသွားတဲ့အတွက်အခုခါမှာတော့အတန်း40ကနေ80ကုဗမီတာသာကျန်တော့တယ်လို့အိတ်ဌာနကပြောပါတယ်မီးတောင်ဝါရဲ့အမြင့်ဆုံးနေရာဟာပြီးခဲ့တဲ့စက်တင်ဘာလက338မီတာရှိနေရာကနေအခုခါမှာတော့110မီတာလောက်သာကျန်တော့တယ်လို့လည်းပြောပါတယ်ခင်ဗျာ
ဖလပိုင်တောင်ပိုင်းကပင်လယ်ရေပြင်အောက်မှာအင်အားပြင်းငလျင်ဒီကနေ့လှုပ်ခတ်ခဲ့တာကြောင့်အရှိတောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလိုက်လုံကြီးတွေကိုသတိထားပြီးတော့နေကြဖို့ဖိလပိုင်ငလျင်စောင့်ကြည့်ရေးအေဂျင်စီကသတိပေးထားပါတယ်ဒီငလျင်ကြောင့်အထူးကိပျက်စီးတွေရှိတယ်ဆိုတာမျိုးတော့မကြားသေးပါဘူးဖိလပိုင်မိတောင်နဲ့မြေငလျင်စောင့်ကြည့်ရေးအင်စတီကျူကငလျင်ဟာတဘာဝကနေမိုင်100လောက်အကွာမြေအောက်မိုင်30မှာပြင်းအား9.1အဆင့်နဲ့လှုပ်ခတ်ခဲ့တာလို့ဆိုပါရယ်နောက်ထပ်လည်းငလျင်အသေးစားလေးတွေလှုပ်ခတ်နိုင်ပေမဲ့အထိခိုက်တော့ရှိမှာမဟုတ်ဘူးလို့ခန့်မှန်းထားပါရယ်အမေရိကန်ဘူမိဗေဒတိုင်းထွက်ရေးအေဂျင်စီကတော့ငလျင်ဟာမြေအောက်38မိုင်အနက်မှာလှုပ်ခတ်ခဲ့ပြီးပြင်းအား6.9အဆင့်ရှိတယ်လို့ဆိုပါရယ်ငလျင်ကြောင့်ဆူနာမီဖြစ်လာနိုင်ခြင်းနေပြင်မဲ့လေဒေတာရင်းကန်ယူရမ်းမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့ငလျင်လှုပ်ခတ်ပြီး2နာရီအကြာမှာပဲဖိလပ်ပိုင်အန်ဒါဘိုင်းဒီကသတိပေးချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားကလည်းဒီငလျင်ကြောင့်သူတို့ဘက်ကဒီဆူနာမီလှိုင်းလုံးကြီးတွေရိုက်ခတ်လာနိုင်မှာမဟုတ်ဘူးလို့ခန့်မှန်းထားပါရယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာ1998ခုနှစ်ကခမာနီအုပ်ချုပ်မှုကိုဆုံးသတ်ခဲ့တဲ့အထိမ်းအမှတ်အဆောက်အုံကိုဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့မှဖွင့်လှစ်လိုက်ပါတယ်ဒီအထိမ်းအမှတ်အဆောက်အုံဟာဖနံပင်မြို့မြောက်ဖက်မှာတည်ရှိတာဖြစ်ပြီးခမာနီအစိုးရပြုတ်ချခဲ့တဲ့နှစ်20ပြည့်အထိမ်းအမှတ်အဖြစ်နဲ့ဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကဒီခန်းနာကိုကျင်းကားပွဲစစ်ဝတ်ဆောင်ဝတ်ဆင်ပြီးတော့တက်ရောက်ခဲ့ပြီးတော့နှစ်နာရီကြာမိန့်ခွန်းပြောကြားထားခဲ့ပါတယ်ခင်ဗျာ
Direct from Washington, the voice of America, VOA.
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်ငြိမ်းချမ်းအောင်အစိုးရကဥဆောင်ဖော်ဆောင်နေချိန်မှာပဲငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုခဲ့တဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေကိုထောင်ချတာကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာအနှောက်အယှက်ဖြစ်ုံသာမကကချင်ပြည်နယ်အစိုးရနဲ့ပြည်တော်စုအစိုးရအပေါ်လူလူယုံကြည်မှုကိုပါကြာစင်းစေတယ်ဆိုပြီးလူခွေလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။စစ်တပ်ကိုအသေးဖြတ်မှုနဲ့ထောင်ချခံထားရတဲ့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးရဲ့အမှုကိုတော့အခုကချင်ပြည်နယ်တရားလွှတ်တော်ကိုပြင်ဆင်ချက်တင်သွင်းထားပြီးတော့တရားစီရင်ရေးမှာအာဏာပိုင်တွေဘက်ကဆွတ်ဖက်မှုမရှိခဲ့ဘူးဆိုရင်တော့သူတို့ပြန်လည်လွတ်မြောက်လာဖို့မျှော်လင့်တယ်လို့ရှေ့နေတွေကပြောပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ပြည်တွင်းစစ်ရတန်ရေးနဲ့စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဦးဆောင်ကော်မတီဝင်၃ဦးဖြစ်တဲ့ကိုလမ်ဆောင်ဦးစော်ချန်နဲ့ဒေါ်နန်ပူတို့ကိုတက်မတော်ရဲ့ဂုံတိတ်ခါညှို့နှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကနေသူတို့ကိုတက်အသေးဖြတ်မှုနဲ့ဆွဲဆိုထားတဲ့အမှုကိုတော့ကချင်ပြည်နယ်မြစ်ကြီးနားတရားရုံးကနေပုံမှန်900ချိုးဖောက်မှုနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်နဲ့6လနဲ့ငွေဒဏ်5သိန်းချမှတ်ခဲ့တာဖြစ်ပါတယ်။မြန်မာပြည်ငြိမ်းချမ်းအောင်ဖော်ဆောင်နေချိန်မှာပဲအခုလိုငြိမ်းချမ်းစွာလူလူချီတက်ဆန္ဒထုတ်ဖော်တောင်းဆိုသူတွေကိုပြစ်ဒဏ်နေချတာထောင်နေချတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာအနှောက်အယှက်ဖြစ်ုံနဲ့မကကချင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပေါ်လူလူရဲ့ယုံကြည်မှုကိုပါကြာစင်းစေတယ်လို့လူခွင်ရှေ့နေကြီးဦးခွန်ထောင်ကရှုမြင်ပါတယ
်။ဒီ၃ရောက်ရဲ့ထုတ်ဆောင်မှုကဒီအဓိကဒီလူတိုင်းချင်းဆန္ဒမှုအနေနဲ့ဒီပြည်ဝင်တဲ့ပြည်သူလူထုကိုကယ်ပေးဖို့အတွက်ဆိုပြီးအစိုးရကိုတောင်းဆိုလာပါလေ။ဘာမှတို့နိုင်ငံကြီးတို့ဘာအသွေးအိတ်အောင်ပေါ့နော်တခြားဘာအသွေးရောမပါဘူးပေါ့နော်ဒီနိုင်ငံသမားမှုအနေနဲ့ဒီလူတွေကိုကယ်ထုတ်ပေးဖို့ဆိုပြီးတောင်းဆိုရအပေါ်မှာတော့မှဒီလူပြားဆွဲပြီးတော့မှဒီလူသားပြစ်ဒဏ်နေပြီးနေမယ်ဆိုရင်တော့တို့ရှိတဲ့ဘာမှဒီမိုကရေစီဖက်ဒရယ်တို့ရဲ့ဟာရင်းဒါသူတို့ကယုံကြည်ဖို့အခက်အခဲရှိတာပေါ့ဒီအခါမှာဒီဆွေးရနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အော်ယုံကြည်မှုဒီဆောင်တဲ့နေရာမှာတော်တော်လေးဖြည့်ဆည်းရတော့ကျွန်တော်တို့ကသုံးသပ်ပါပေါ့
အခုလက်ရှိမြေကြီးနားအကျဉ်းထောင်မှာအကျဉ်းချခံထားရသူကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးရဲ့အမှုတရားဥပဒေလမ်းကြောင်းအတိုင်းကချင်ပြည်နယ်တရားလွှတ်တော်မှာပြင်ဆင်ချက်တင်သွင်းထားပြီးတော့သူတို့လုံးဝလွတ်မြောက်တဲ့အထိအစဉ်စဉ်အဆက်ပြီးအယူခံဝင်သွားမယ်လို့ကိုလောင်းဆောင်တဲ့ဥဇော်ချက်တို့အတွက်ဥပဒေအကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေကြီးဥမုံဆိုင်ထူးကပြောပါတယ
်။လာမြို့နယ်တရားရုံးကအမိန်ကိုမကျင်းနာလို့ပေါ့ဗျအပိဓာအမိန်ကိုမကျင်းနာဘူးပြီးကြတော့ပြည်နာခိုင်တရားရုံးမှာအာယူကန်တဲ့အယူကန်တဲ့တော့ကျွန်တော်ခင်တဲ့အောင်ကစစ်ချင်းပတ်လတ်တယ်ပေါ့ပတ်လတ်တော့ခုဒီစစ်ပေါ်ကျတော့ကျွန်တော်ပင်စမှုတက်တာပေါ့ခုအမှုကတော့ပြင်ပြနေတရားလို့တော့လက်ခံထားပါပဲကျွန်တော်တို့တက်တာရောလက်ခံထားပြီဆိုတော့အခုသူတို့နှစ်ပတ်လောက်ကြာလို့ရှိရင်ကျွန်တော်တို့ဒီ6လက်ချက်ပေးဖို့ရုံချင်းလာလိမ့်မယ်အဲ့ချင်း6လက်ချက်ပေးဖို့ကြုံချင်းထွက်လာလိမ့်မယ်။ဆောက်လက်ချက်ပေးပြီးလို့ရှင်တော့ပြည်နယ်တရားလွတ်တော်တို့တို့တုံတရားမိန့်တန်ချမှာပေါ့ဗျ။ကချင်ပြည်နယ်တရားလွတ်တော်ကစက်မပင်ခင်ပြည့်ဖြစ်လို့ရတယ်။အဲ့အာဏာတို့ရှင်မှာရှိတယ်။အဲ့တော့တို့တရားစင်ရေးအာဏာနဲ့အညီကောင်းကောင်းတို့လွတ်လပ်ခြင်းသုံးနိုင်မယ်ဆိုရင်တော့ကိုလုံဆောင်တို့သုံးဦးကိုလွတ်လပ်ဖို့တို့မှာအမိန့်ပေးပန်ခွင့်ရှိပါတယ်။အမိန့်ချပန်ခွင့်လည်းရှိပါတယ
်။ကချင်ငြိမ်းချမ်းရေးလှုပ်ရှားသူ၃ဦးအမြန်ဆုံးလွတ်မြောက်ရေးတီရှပ်ကမ်ပိန်းလိုမျိုးနောက်ဝိပုစုတောင်းတာမျိုးလိုကချင်လူလူဘက်ကနေငင်းငန်းစွာလှုပ်ရှားမှုတွေဇက်တိုက်ဆောင်ရွက်နေသလိုအကျဉ်းချခံရသူတွေကိုလည်းလူကိုယ်တိုင်အားပေးပြီးလိုအပ်တာတွေဆောင်ရွက်ပေးနေပါတယ်လို့သူတို့လွတ်မြောက်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီကလူခွင့်ရေးရှင်တွေတူဖြစ်တဲ့ဥခွန်တော်ကပြောပြပါတယ
်သူတို့တုံးရောက်ပါတဲ့ဒီချက်တွေပေါ့နော်အဲ့ဒါတွေပဲကျွန်တော်တို့ဖြန့်ဝေတော်မှုရှိတယ်ပြီးတော့မှဥပဒေနဲ့ဆက်ပြီးတော့တက်ပြာရှိတယ်ပေါ့နော်အယူခံပြုစုမှုကျွန်တော်တို့တက်ဖို့ပဲကြိုးစားနေတယ်ဒီတက်ဆိုင်ရဒီအကြီးကျယ်တွေပေါ့လေသူတို့စာရေးဖို့တော့ပြင်ဆင်နေရအဲ့ဒါတွေရှိတယ်ကျွန်တော်ဒီက message ပေးချင်တာကတော့သူတို့၃ရောက်ပေါ့နော်လွတ်လာနိုင်ဖို့အတွက်လက်ပေါင်းစုံကနေကျွန်တော်တို့ကြိုးစားဆောင်ရွက်နေပါတယ်ဆိုတာလေးပြောချင်ပါဘူးနောက်တစ်ခုကဆေမနမ်ပူကတော့ငကူကရင်သူကအဲ့အမိတ်မချချင်နေတဲ့ကျမကြီးကလည်းနည်းနည်းလေးနည်းနည်းအားနည်းနေတဲ့အခြေအနေဆိုတော့အခုကလည်းဆေးတွေကလည်းတကယ်ထိရောက်တဲ့ဆေးတွေမရရှိဘူးအဲ့တော့ကျွန်တော်တို့လည်းတက်နေတော့တောင်းဆိုနေရပါတော့လေသူရဲ့ကျမကြီးကောင်းတာပို့အတွက်ကျမကြီးကိုပြေချာဆောင်ရှောက်မှုဖြစ်ဖို့အတွက်တော့ တဲ့နဲ့တော့ကျွန်တော်တို့ကကျိုးစားပြီးတော့မှဆောင်ရွက်နေတဲ့အကြောင်းရှိပါတယ
်။အမိန့်ချမှတ်လိုက်ခြင်းကစပြီးသူတို့သုံးဦးအများဆုံးလွတ်ပေးဖို့မြေကြီးနားမိုင်းကြရဲစတဲ့ကချင်ပြည်နယ်တဝန်းဒေသအတီးဒီကထောင်ချီတဲ့ကချင်ပြည်သူတွေစုဝေးဆန္ဒပြတောင်းဆိုခဲ့ပါသေးတယ်ရှင်။VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အထူးအစီအစဉ်တစ်ရက်ကိုတင်ဆက်ပေးကြပါတယ်။မကြခင်မှာကုန်ဆုံးတော့မဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရက်တွေကပြန်ပြီးတော့သုံးသက်ဆွေးနွေးသင့်တဲ့အကြောင်းအရာတွေကိုတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP ရဲ့ပြပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ်းနောက်မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းတို့နဲ့အတူကိုကျော်ကျော်သိန်းကရန်ကုန်မြို့စတူဒီယိုမှာသုံးသက်ဆွေးနွေးထားတာနားဆင်ပါရှင်
တော်တော်ဦးဆုံးကျွန်တော်2018ခုနှစ်မှာဖြစ်ရတဲ့ကတော့အများကြီးပဲအဲ့ဒီအထဲကမှကျွန်တော်တို့ပြန်ကြည့်တဲ့ပြန်သုံးသက်တဲ့ဆွေးနွေးတဲ့အကြောင်းအရာတွေလို့ဆိုရင်ကိုသူငိမ်းဘာတွေများမြင်ပါ
အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်3-4ချက်လောက်ထုတ်ပြီးပြောချင်တယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့လွတ်လပ်ရေးရပြီးတဲ့အချိန်ကစလို့ပေါ့မြန်မာသမိုင်းတစ်ချောက်မှာနိုင်ငံတကာရဲ့ဖိအားပေးမှုတွေကျွန်တော်တို့ပြစ်ဒဏ်ခတ်မှုတွေအမြင့်ဆုံးကာလဒီကာလဖြစ်ပါတယ်ဆိုတော့ဒါကနိုင်ငံသားရေးဆက်ဆံရေးနဲ့ပတ်သက်လို့ပြစ်ထားမတင်တဲ့အချက်ပေါ့ဆိုတော့အဲ့လိုပြောရင်တစ်ဖက်ကကျွန်တော်တို့ထူးခြားမှုနောက်တစ်ခုကလည်းရှိပါတယ်အဲ့ဒါကတော့ CMEC လို့အတူပေါက်ခေါ်တဲ့တရုတ်မြန်မာစီးပွားရေးစင်ကြလာမှကြီးပေါ့ဆိုတော့ဒီစာချုပ်ကိုပဲ2018အောက်တိုဘာလမှာလက်မှတ်ထိုးခဲ့တယ်။အဲ့ဒါကပြောမယ်ဆိုရင်ရေရှည်ကျွန်တော်တို့မြင်နိုင်တဲ့အနာဂတ်ကာလအတွင်းမှာစီးပွားရေးလူမှုရေးနိုင်ငံရေးအများကြီးသက်ရောက်ဖို့အကြောင်းအရာတွေရှိပါတယ်။ဆိုတော့နောက်ကြံတဲ့အချက်ကတော့အစိုးရရဲ့ကြိုးပမ်းမှုပေါ့။ဆိုတော့ဒီကာလအတွင်းမှာပြန်ကြည့်ရင်ကျွန်တော်တို့အကျင့်ပြည့်ချစားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရရဲ့လုပ်ငန်းတွေသီးသီးသာသာကျွန်တော်ပြောစရာရှိနေမယ်။အဲ့တော့နောက်ဆုံးအခုနှစ်ကုန်ကနီးမှမှကျွန်တော်တို့ကြီးညာလာတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနပေါ့ဒီကျွန်တော်တို့ထွေအုပ်ဌာနကိုဒီပြည်ထရေးဝန်ကြီးဌာနကနေပြီးတော့အရက်ဘက်အစိုးရဦးဆောင်တဲ့ဝန်ကြီးဌာနတစ်ခုအောက်ရွှေ့ရပေါ့ဗျာဆိုတော့အဲ့ဒါကလည်းကျွန်တော်ထင်တယ်ဟိုရှေ့လာမယ့်နှစ်တွေမှာလည်းလွှမ်းမိုးမှုဩဇာသက်ရောက်မှုရှိနိုင်မယ်လို့တော့ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်သိရအောင်ဘယ်လိုဖြစ်ရတွေကိုအဓိကပြန်ပြီးတော့သုံးသပ်တင်တယ်ထင်တယ
်ကျွန်တော်ကတော့ခုနဟိုခုနကအွန်ဆူငင်းလည်းပြောသွားတဲ့အထက်မှာပါတယ်ပေါ့ဒီကျွန်တော်တို့နိုင်ငံရေးဒီနိုင်ငံတကာဆက်ဆံရေးပေါ့ဒီ2018ခုနှစ်အတွင်းမှာလည်းအင်မတန်မှကြီးမားတဲ့စိန်ခေါ်မှုတွေအကြက်တဲတွေကိုရင်ဆိုင်ခဲ့ရတယ်။အထူးသဖြင့်တော့ဒီရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအတိုင်းအဝန်းချားမှာနော်ဒီမြန်မာအစိုးရပုံမှာလွှတ်တော်ပုံမှာတပ်မတော်ပုံမှာယုံကြည်မှုတွေကျဆင်းနေ။နောက်ပြီးတော့ဖိအားပေးမှုတွေမြင့်တက်လာတယ်။နောက်တစ်ချက်ကတော့ဒါ2018ခုနှစ်အတွင်းမှာသမရပြောင်းလဲဖြစ်ခဲ့တာလည်းပဲစောင့်ကြည့်ရမယ့်အခြေအနေတစ်ခုလို့မြင်တယ်။နောက်ပြီးတော့2018ခုနှစ်အတွင်းမှာကျွန်တော်ကြည့်ကြည့်တဲ့အခါမှာဒီလွှတ်တော်ကြီးရဲ့ပေါ့လေဒီဆောင်ရွက်ချက်တွေဟာ2018ခုနှစ်အတွင်းမှာညှို့မှန်းထားတော့အားရစရာမကောင်းဘူးလို့ကျွန်တော်မြင်တယ်အထူးသဖြင့်တော့ဟိုအများစုကတော့ပြောတယ်ကျွန်တော်တို့ဒီလွှတ်တော်အသေးလေးလို့ပြောတယ်ကျွန်တော်တို့
ဒီလွှတ်တော်ဒေတာတွေလွှတ်တော်
ကော်မတီတွေရဲ
့လွှတ်တော်ကော်မတီ
နော်ဒီဆောင်ရွက်ချက်တွေနောက်ပြီးတော့အဲ့ဒီလွှတ်တော်ကော်မတီတွေကနေပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့အပိုင်းတော့အစိုးရကိုအပြန်အလှန်ထိန်းချုပ်တဲ့အပိုင်းတွေမှာနော်အတော်လေးကိုဟိုအားနေခဲ့တာကိုတွေ့ရတယ်။အဲ့တော့နောက်တစ်ချက်ကတော့အခုလွန်ခဲ့တဲ့ရက်ပိုင်းကတည်းကကျွန်တော်တို့ဒါဟာလာဒီတပ်မတော်ကနေပြီးတော့ဟိုလာကချင်ပြည်နယ်ကျွန်တော်ရှမ်းပြည်နယ်နဲ့ကယားပြည်နယ်မှာအပြစ်ခတ်ရမယ်လို့ဒါထုတ်ပြန်ချိန်ညားခဲ့တယ
်။ဟုတ်ကဲ့ဆိုတော့ခုနကျွန်တော်တို့ဆွေးနွေးသင့်တဲ့အကြောင်းအရာတွေကမှဒီ2018ထဲမှာအစိုးရရဲ့လက်ရှိအစိုးရရဲ့နေနိုင်ရေးဆိုတော့အစိုးရကတက်မလို့ပါလာတာပေါ့လေတစ်ဖက်ကအီအီဝီလေးလည်းကျွန်တော်တို့ပြောတင်တယ်လို့တင်တယ်အဲ့ဒါတွေအားလုံးရဲ့တက်ဆိုင်သူအားလုံးရဲ့ပထမဆုံးညီညာရေးကိစ္စပေါ့ဂိုင်းတွေဖြည့်ရှင်းဖို့ဒီလှုပ်ဆောင်မှုဒီတိုးတက်မှုပြမယ်အရေးဘက်ကိုဥတီသွားရလားဘောမင်းကြီးဘယ်လိုမြင်လဲ
ဟုတ်ကဲ့ဟိုညီညာရေးကိစ္စလို့ပြောရင်ကျွန်တော်တို့အဖွဲ့အစည်းနှစ်ခုပေါ့မွန်ပြည်သက်ပါတီရဲ့လာဟုရ
ဲ့
ဒါကကျွန်တော်တို့ NCA ခေါ်တဲ့
Territory မှာ NCA
ဟုတ်ကဲ့ဒါလက်မှတ်ထိုးလာတဲ့ကိစ္စရှိတယ်ဆိုတော့အဲ့တော့ဒါကအပြုသဘောလို့တော့ကောင်းတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အဲ့လိုပြောမယ်ဆိုလို့ရှိရင်တချို့မပြည်လည်တဲ့ကိစ္စတွေလည်းရှိတယ်ငင်းကြီးလုပ်ငန်းစဉ်ကရှေ့ကိုမရွေ့ဘူးဆိုတော့ဟိုဝေဖန်ပြောဆိုချက်တွေလည်းအများကြီးရှိလာတယ်ဆိုတော့ဘယ်ကိုသွားနေတာလဲပေါ့နော်ဆိုတော့အဲ့တော့ရေဘူးရပြောရရင်တော့ငင်းကြီးလုပ်ငန်းစဉ်ကကျွန်တော်ထင်တယ်တဝဲလေလေရှိတုံးပဲရှေ့လျှောက်နားလည်ဖို့ရဖို့ကျွန်တော်တို့လိုချင်တဲ့ Federal Democracy ပြည်ထောင်စုပေါ့ ဆိုတော့ဒါအတွက်လည်းနည်းနည်းခီးဝေးအောင်မယ်လို့တော့ထင်ပါ
တယ်။ဟုတ်ဆိုတော့ပြီးခဲ့တဲ့ရက်ပိုင်းက27ပေါ့လေဒီကြပြန်ဒီဇင်ဘာလ27ရက်နေ့ကတမတော်ဘက်ကကြေညာချက်ဒီကြေညာချက်ကရောခုနကကွန်သူရင်းပြောသလိုတဝဲလေးလေးအချိန်တွေကနေနည်းနည်းရွေ့သွားမယ်2019ထဲမှာပေါ့ရွေ့သွားမယ်လားလားဘယ်လိုသူလဲ။အ
ဲကျွန်တော်ကတော့ဒီကြေညာချက်ကအတိုင်းအတာတစ်ခုထိတော့ပေါ့လေမြှုပ်လင့်ချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့အစိုးရနဲ့တမတော်အနေနဲ့ပေါ့ဒီတိုင်းသားလက်နက်ကင်အဖွဲ့အစည်းအားလုံးနဲ့နော်တဖက်သက်အပြစ်ခတ်ရစေးကြီးကိုကြေညာနိုင်မယ်ဆိုရင်နော်ဒီတက်ပို့ပြီးတော့ဖြစ်နေတဲ့ပိတ်ဆို့မှုကိုကျော်လွှားနိုင်မယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့ဒီကြေညာချက်မှာ၄လဆိုတဲ့တက်တန်ဒီ၄လဆိုတဲ့တက်တန်တကယ်တမ်းပြောမယ်ဆိုရင်အလုံးလုံးမယ်ဆိုအရန်နေလုံးတယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနီးလန်းအရာတွဲဆုံဆွေးနွေးအဖြစ်ရှာတဲ့ဘက်ကိုပဲဦးတည်ပြီးတော့နော်အဲ့ဒီလိုတွဲဆုံဆွေးနွေးနေတဲ့ကာလတစ်လျှောက်လုံးမှာနော်အစိုးရနဲ့တပ်မတော်အနေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာအပြစ်ခတ်ရက်စဲထားနိုင်မယ်ဆိုရင်ဒီခြေလမ်းမျိုးဟာတကယ်ဟိုဘယ်လိုပြောမလဲဟိုပိတ်ဆို့မှုကိုကျော်လွှားနိုင်တဲ့ခြေလမ်းမျိုးဖြစ်လာနိုင်မယ်လို့ကျွန်တော်ကသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီထိပ်သီးကောင်းဆောင်တွေဆွေးနွေးပွဲလုပ်တယ်။တကယ်တမ်းကတော့ကျွန်တော်အမြင်ကတော့ဒီထိပ်သီးကောင်းဆောင်တွေဂျာထဲမှာနော်အမြင်ဖလှယ်ဆွေးနွေးမှုတွေအလွတ်တဘောအလုတ်တဘောအများကြီးလုပ်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုဆွေးနွေးမှုတွေကနေကျွန်တော်တို့ကယုံကြည်မှုတည်ဆောက်ရမယ်။နားလည်မှုတွေရအောင်လုပ်ရမယ်။နောက်ပြီးတော့မှကျွန်တော်တို့ကသဘောတူညီချက်တွေရအောင်ယူဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုအခြေအနေမျိုးတွေကိုကျွန်တော်တို့ပြန်သုံးသပ်ပြီးတော့လာမယ့်ကာလမှာဖော်ဆောင်နိုင်မှုအရေးကြီးတယ်လို့မြင်တယ
်။ဆိုတော့အဲဒီအခြေအနေတွေမြင်ရမှာပဲငင်းချမ်းရေးကနည်းနည်းလေးလင်းအောင်လေးမြင်ရမယ့်ပုံရှိတာပေါ့နော်။ဆိုတော့ဒါငင်းချမ်းရေးပိုင်းနောက်တစ်ခါရခိုင်ရေးကိစ္စရခိုင်ကလည်းပဲဒီ2018တစ်နှစ်လုံးကိုကျွန်တော်တို့ပြန်ကြည့်ရင်နောက်လျှောက်နေ့တိုင်းလိုသတင်းတွေမှာရခိုင်ကိစ္စကပြတ်သွားလာရဲဆိုတာမရှိလောက်ဘူးနိုင်ငံတကာမှာဆိုနိုင်ငံတကာသတင်းတွေဆိုပို့ဆိုးတာပေါ့နော်ဆိုတော့ဒါကလည်းနိုင်ငံတကာဆက်ဆံရေးနဲ့ကျွန်တော်တို့ဆက်တဲ့သုံးသပ်ကြည့်ကြအောင်ပါဆိုတော့2019ကနေဆက်လာတဲ့2018တွင်ရခိုင်အရေးဖြည့်ရှင်းမှုဒီရေပုံကသုံးသပ်မဲ့ဆိုရင်ကောင်းကြီးဖြစ်တဲ့လောက်ဖြစ်ခဲ့ရလားဒီဖြည့်ရှင်းမှုက
ဆိုတော့ကျွန်တော်ရခိုင်အရေးလို့ပြောရင်နှစ်ပိုင်းသုံးသပ်ချင်တယ်ပေါ့ဆိုတော့တစ်ပိုင်းကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဘင်္ဂါလီခေါ်ခေါ်ရိုဟင်ဂျာခေါ်ခေါ်ပေါ့နော်ဒီလူတွေရဲ့ကိစ္စပါအဲ့တော့ထွက်ပြေးသွားတဲ့အရေးအတွက်ကအများကြီးပဲရှိတယ်ခဏသိန်းလည်းပြောတယ်ချက်သိန်းလည်းပြောတယ်အစိုးရတရားဝင်အစီအမံပြုတာ9သိန်းခွင့်လောက်ရှိတယ်။နောက်အဲ့တော့ဒါကပြောကြတာကဒီခစ်သစ်သမိုင်းမှာတကယ်အများဆုံးအစုလိုက်ပြုံလိုက်ထွက်ပြေးမှုကြီးဆိုတဲ့ဟာမျိုးလည်းပြောတယ်။အဲ့တော့နိုင်ငံတကာကလည်းကြေညာချက်တွေဘောင်းဆောင်ထုတ်လာတာတွေဖိအားပေးလာတာတွေရှိလာတယ်။မကြသေးကြဆိုရင်အမေရိကန်အောက်လွှတ်တော်ကဖြစ်တယ်။နောက်တစ်ခါဥရောပသမဂ္ဂကလာတယ
်။အင်မကြသေးဘူးကျွန်တော်ကုလသမဂ္ဂ
ကောင်စီတို့ကုလသမဂ္ဂဒီလူခွင့်ရေးကောင်စီတို့ဒါတွေဖြစ်လာတယ်ပေါ့နော်။ဆိုဖြစ်လာတဲ့အခါမှာအစိုးရဘက်ကဒါတွေကိုတုံ့ပြန်နေတဲ့ပုံစံကကျွန်တော်ထင်တာသိလုံလောက်မှုမရှိဘူးလို့ထင်တယ်။ဆိုတော့ကျွန်တော်တို့မြင်နိုင်သမျှဒီအနာဂတ်ကာလမှာလည်းခိုးလူတွေအရေအတွက်ထောင်ကနန်းသောင်းကနန်းပြလာဖို့ကျွန်တော်မမြင်သေးဘူး။မရှိသေးသမျှကာလပတ်လုံးတစ်ဖက်ကဖိအားတိုးလာမယ်ပေါ့နော်။ဆိုတော့ဒါကတစ်ပိုင်းပါ။အဲ့တော့နောက်တစ်ပိုင်းကကျတော့ရခိုင်တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့ပြဿနာ။အဲ့တော့တလောကပဲကျွန်တော်တို့ဒီ AA ပေါ့နော်ရခိုင်တပ်မတော်နဲ့တိုက်ပွဲတွေကပို့ပြီးတော့ဖြစ်လာတဲ့သတင်းတွေကျွန်တော်တွေ့လာရတယ်။ဆိုတော့အဲ့ဒါအပြင်မှာရခိုင်တိုင်းရင်းသားတွေနဲ့အခုလက်ရှိအစိုးရကြားတဲ့ကျွန်တော်တို့ရင်ကြားစီရေးပဲပြောပေါ့ဗျာဟိုဆက်ဆံရေးကတော့ကောင်းရလာပါဒါလည်းမေးခွန်း
ထုတ်စရာဖြစ်တယ
်အဲ့တော့လွှတ်တော်အမတ်တူဖြစ်တဲ့ဒေါက်တာအေးမောင်နော်သူ့ကိုနိုင်ငံတော်ပုံကံမှုနဲ့ဖမ်းပြီးတော့အခု
ဟိုတရားဆွဲနေ
တရားဆွဲလာတဲ့ကိစ္စတွေရှိတယ်မြောက်ဦးမှာအခမ်းအနားတစ်ခုမှာပြစ်ခတ်တဲ့အခါကျတော့ရခိုင်လူငယ်တွေ9ယောက်သေတယ်ကျွန်တော်13ယောက်တန်ရရတယ်ဆိုတော့ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးကော်မရှင်ဆိုတာမျိုးလည်းမရှိသေးဘူးဆိုတော့တဖက်မှာကျတော့ဒီအဲ့ဒါကလည်းနောက်ထပ်ရခိုင်ပြဿနာတစ်ခုဖြစ်လာနေတယ်လို့ကျွန်တော်က
ရခိုင်ရဲ့ကိုကွန်သူနေပြုလို့တစ်ဆက်ထဲမှာဒီနေ့ရပဲကျွန်တော်တို့ဒီ ALD ပါတီက
တက
ယ်ဘူကော်မတီဝင်ပါတီတီထောင်သူဒီနေ့မှာအိမ်မှာနေနေဝင်ပြစ်ခံလိုက်ရတယ်ပြီးခဲ့တဲ့ရက်ပိုင်းလည်းကျွန်တော်တို့ကမန်တိုင်းသားတွေတက်တယ်ဆိုတာဆိုနေ့လေးများဒီရက်ပိုင်းအတွင်းမှာရခိုင်ဘက်ကလှုပ်လှုပ်လှုပ်လှုပ်လေးဖြစ်လာတဲ့အခြေအနေများရှိနေသလားလို့
ကျွန်တော်ထင်တယ်ပြဿနာတော့အများကြီးဟိုဘက်ပေါင်းဆောင်ဖြစ်နိုင်တယ်ဒါပေမဲ့တအုံနွင်းနွင်းနဲ့ဒါကပြဿနာကြီးလာနိုင်တဲ့အနေထားလို့လည်းကျွန်တော်ယူဆပါတယ
်။ခုနကကွန်သူမင်းပြောတဲ့ထင်ပါလေပါတယ်။လက်ရှိအခြေအနေကဟာလာလွတ်လပ်ရေးကြပြီးခေတ်ကဆိုမြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့ဖိအားကအပြင်းထန်ဆုံးပြိနေတဲ့အခြေ။ဆိုတော့ဒီလောက်ပြင်းထန်နေတဲ့ဖိအားကိုအခုဆိုရင်တော့ကျွန်တော်နားလေတလောက်ကျွန်တော်သိထားတလောက်ဒီအပြင်မှာရှိနေတဲ့မြန်မာနိုင်ငံရဲ့တန်တမာနေပေါ့ဥမာကုလသမဂ္ဂဘက်ကျွန်တော်တို့ American ဘက်မှာနည်းနည်းတော့တုံ့ပြန်တာတွေကမြန်လာတယ်ဟိုအရင်ရတဲ့စာဝင်ရဆိုတုံ့ပြန်ချက်ကအင်မတန်နှီးကြတယ်။အခုတော့နည်းနည်းတော့တုံ့ပြန်ချက်မြန်လာချက်ချင်းလို့တုံ့ပြန်နေပေါ့နော်ပြောရဲဆိုတာတော့ရှိတယ်သူဆိုအဲ့ဒီဟာကခုနောက်ကောသူနင်းပြောတဲ့လွတ်လပ်ရေးကြပြီးကလေးကအပြင်းထန်ဆုံးဖြစ်နေတဲ့ဖိအားကိုတုံ့ပြန်ဖို့တံပြန်ဖို့သို့မဟုတ်လိုအပ်တဲ့ဟလာရေးယူလှုပ်ဆောင်မှုတွေလုပ်ဖို့အတွက်လုံလောက်တဲ့အချိန်တွေရှိတယ်လို့မြင်တာ
အဲကျွန်တော်ကတော့ Leshi Bolli, the Asuya Bible, no, no, Nangajai Wujitana Abai, no, General Lutoye, Nangajasa Sangi Comedy Abai, the Pain Tong Baye, Hanjan Yinine, Song Yue Muha, take your eyes Yamakong Lu General Mien, E Uma, General Pianbi Chiji de Kajaro, the Nangano Tamarane, no Nangano Timing and Pogu, General Tuagere, Nangajaki, and you chill like the Kajaro, Natosa Shakuni Danilo Machina and Lobashi. No, bro. Chenaru Nangangu, no, Nanganagani, Lare, a chigea. India Tamarane, Lau Winjijo, Neobeshi. And a solo genetta boa. The Pivin and Chenaru Palazzo, Nanganaga, Piari, Mieta Lare, a chima. Chenaru, the Pivin and Nanganaga, Taiwan, a Kingo, another Lupilari. Edo da, Genomia, Pienta, Mare, Buhalu, Genomiene. One Nanganagaya, Piari, Lau, U, Susuemuri, Pieta Muri, Mieta Lalili, a suya, Tuto. Tamaro ni ne, Nangane, Pobiro Tidu Sasambua, Pobi Jijide Luchanomiene.
Go on to Nibet Mauzum Burati, CMEC, Dilmima, Siwa is in Jankesa, so Adaga, Balauti Timalanga, Balauti Joseph Pilan and Tosa.
Well, Piara and Local, the Tio Diga Mahavua, Yoya, so Zinja and Lama Yi the Coup General, who Yi Pulama Yi the Coup, or Dilla Mai, a season Shiba. So A. Alma, you are the true season in my. General CMEC Korawa, the Yumyama Korea, Nanaka Bangladesh Korea, Hubaka, Pakistan Korea, Daria, Sabio, Lola Hari Pit. Pito, Edo, the Kushidaga, General Tonga Chaga, the Yoga to Lochin, Yeni Yunga Muru, investment, Lunga Mango, the CMEC, Gong and Tip like the Hamu Pit on it. The Atraka, a song people with Yeni Lem Yare, so Edo the Churi, Swinuni Jazlu, Dreamy Town Jabo, General Judin.
ပြီးသွားနိုင်တဲ့အနေအထားမျိုးလည်းရှိတယ်အနောက်နိုင်ငံတွေကခုနပြောသလိုဘလောက်ပဲတန်ခတ်ပိတ်ဆိုတာတွေဖိအားပေးတာပြောပြောတရုတ်ဘက်ကဒီစီးပွားရေးအရာဒီလိုဆက်ဆံနေသေးတယ်ဆိုတဲ့အားမှာတစ်ဖက်ကလည်းကျွန်တော်တို့ဆက်ဆံရေးမှာဖြစ်သွားနိုင်တဲ့အနေအထားလည်းရှိပါတယ်။ဟုတ်ကျွန်တော်ချုပ်လိုက်ခြင်းတဲ့ဒီအလုံးပြောသလောက်ခေါင်းစဉ်နဲ့ပြောနေတော့ဆက်ရှိတနှစ်လုံးကိုကျွန်တော်တို့တု
So ero daro bhavi de kaung aw lout de lo yu sa ba de no dai me chano a democratization mo democracy lu khuin kai sa phe da lo mya u chin lo pyo da ba ero ai ba ma chi yin chano lo saik a ya ya sa ma shi media lut lat khuin pyatana de mya yi shi de chano tadin ya so yin de ma tadin thama de ya 43 a mu yin sa sa ya de kala shi de naw da ka writer tadin daw wa lo lo ba lo kai sa de ya da de ya ho nai ngan da ka ma to do pyo so ni de kai sa de Now the car, Nangaye Jinla Gisa, General Sosan at Chau, she did a Nangaye Jinla. So a Musa near and near Chausaku. So at all, General Democracy to Amazon or General Tene, General Dita Puin Lemu Lure, General Dita, a Queen Tasuala, Liza, Dima people do not.
Oh, well, General
Yamaro, General Rua, Democracy Utuani, General Rua, a main anane, Ocho de Sandegani, or they are wooden in the Ocho de Sandeku, General Rua, Piao Naima. ဒါတကယ်စစ်မှန်တဲ့ဒီမိုကရေစီကိုတွားနိုင်မယ်လို့ကျွန်တော်မြင်တယ်။အဲနောက်တစ်ချက်ကဒီတရုတ်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဗောလေဒီနေ့မှာထူးခြားတာတစ်ခုကျွန်တော်တွေ့တာကတမနာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတမရော်ကာကွယ်ဦးစီးချုပ်ကို၃ရောက်စလုံးဟာတရုတ်နိုင်ငံကိုဒီနေ့လုံးဝမတော်ဘူး။အဲ့တော့အရင်ကတမနာဦးသိန်းစိန်လက်ထက်မှာသူကတနေ့ကိုတစ်ချိန်ပုံမှန်သွ
2018 ตัวเจ้าตัวนี้มาเบ็ดตลอดเสียจะทาไล่เอามากูว่าตัวใหญ่ยอกูไม่ได้ยอเจ้าเนี่ยไอ้ตัว
အထူးစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ29ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25 kHz 15453ည၊လှိုင်းဒိုမီတာ32 kHz 11803ည၊လှိုင်းဒိုမီတာ51 kHz 9339နဲ့လှိုင်းလက်မီတာ190 kHz 1509တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်နေစောင့်မျှော်နေကြတဲ့စနေညတရက်လီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ထုတ်လို့သူကိုရနိုင်တဲ့အတူစီစဉ်တင်ဆက်သူကိုအောင်လွင်ဦးတို့တင်ဆက်ပေးမယ်စနေညတရက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံကမွေးရစီဝါပြဿနာနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာပါမကြာသေးခင်တုန်းကပဲလူငယ်အမှုပညာရှင်တူကိုမွေးရစီဝါလက်ဝဲတွေးရှိမှုနဲ့နှစ်ရှည်ထောင်နဲ့ပြစ်ပေးလိုက်တဲ့အတွက်ဝေဖန်တဲ့နေလဲအမျိုးမျိုးထွက်နေပါတယ်တုံးဆွဲတဲ့သူတွေကိုကြီးလေးတဲ့ပြစ်တဲ့နေချမှတ်ပြီးအေးအေးယူတာဟာမွေးရစီဝါတက်ဖြည့်ရေးမှာတကယ်ပဲထိရောက်နိုင်သလားမွေးရစီဝါပါဝင်ရာဇဝတ်မှုတွေချစင်းထိရောက်အောင်လို့လုံးတင်တာလုံးနိုင်တာတွေဘာတွေများရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဥပဒေရှုထောင့်လူမျိုးရေးရှုထောင့်ကနေပြည်နယ်ဆွေးနွေးဖို့ပုဂ္ဂိုလ်မျိုးကိုကျွန်တော်တို့ဖိတ်ခေါ်ထားပါတယ်တူကတော့လူခွင့်ရေးရှင်းနေရေးဦးသိန်းတန်းအောင်ဖြစ်ပါတယ်နောက်တူကတော့ကချင်ပြည်နယ်ကလူမှုအခြေပြုမွေးရေးစေဝါတက်ဖြည့်ရေးလှုပ်ရှားနေတဲ့ဦးတန်ကွန်ဖြစ်ပါတယ်ဆိုတော့ဟိုကျွန်တော်တို့အစီအစဉ်ကိုအခုပဲဆက်လိုက်ချင်ပါတယ်ဒီဒီလာတဲ့မှာပဲပေါ့လေတရုတ်ဆောင်မိုးအောင်ရင်ကိုမိုးရေးစေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါမြတ်ဆိုင်ရာဥပဒေပုံမှာ19ကာကြီးနဲ့ရန်ကုန်ရှိပိုင်းခင်တရားရုံးက1022ချလိုက်ပါတယ်ဒီအမှုဖြစ်စဉ်တစ်ခုတည်းမှာပဲပေါ့လေဒီမိုးအောင်ရင်ကိုအစောပိုင်းတော့လည်းပဲဇွန်တော့တရားရုံးကနေပြီးတော့1005နှစ်ချထားတာလည်းရှိပါတယ်ဆိုတော့ဒီအမှုတစ်ခုလုံးအတွက်ဆိုရင်တော့စုစုပေါင်းပြစ်ဒဏ်19နှစ်ဖြစ်သွားပါတယ်ဒါကြောင့်လဲပြစ်ဒဏ်ကကြီးလေးလုံးနေဆိုပြီးတော့ဝေဖန်တာတွေလည်းထွက်နေရပါဆိုတော့ဒါနဲ့ပတ်သက်လို့ဥပဒေကြောင်းရပေါ့လေကျွန်တော်ဆရာဦးသိန်းတန်းဦးကိုအရင်ဆုံးဆွေးနွေးစေချင်ပါတယ်ဒီလိုစီရင်ချက်မျိုးကဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာလုံယိုးလုံးစင်ဖြည့်ယိုးဖြစ်စင်မဲ့လားခင်ဗျာဆရာ
ဟုတ်ပါတယ်ဗျာဒါအခုကဘုဝင်နေတဲ့မိုးအောင်ရင်ဖြစ်လို့ဟိုဘယ်လိုပေါ့ဗျာလူငယ်လူပြည်ချင်းတယောက်နော်ဖြစ်တဲ့အတွက်ဒီခရီးနာနဲ့ပြည်နာတော်တော်နဲ့ခင်ဗျာတကယ်တော့ဒလူတွေကချနေကြပါပဲမိုးအောင်ရင်မဟုတ်တဲ့လူငယ်ပေါင်းများစွာလည်းဒီလိုပုံမှန်နေတယ်အပြစ်ပေးခံရတာပေါ့လေဒါကြတဲ့မိုးအောင်ရင်မှုမှာတော့ကျွန်တော်တို့ကတစ်ခုပြောနိုင်တာရှိတာပေါ့ဗျာပြည်စံတော်မျိုးတဲ့တရားရုံးကမိုးအောင်ရင်ကိုမိစီရနဲ့စိတ်ကိုကြောင်းနေကြတဲ့ဥပဒေပုံမှာ15အရာနော်ကျွန်တော်တို့အပြစ်ပေးလိုက်တယ်အနေနဲ့ပြည်တယ်က3နှစ်မြေစိုးပြည်တယ်5နှစ်ပေါ့ကျွန်တော်တို့အရက်ခေါ်ဆိတ်ဥပဒေပြတ်ပေါ့အဲ့တော့ဒီမျိုးပြည်တံပေးခဲ့တာနော်နောက်တစ်ခါကျွန်တော်တို့ဒီခရီးတရားရင်းကအတိပေးတယ်လေဒီစက္ကူကာကြီးရဲ့ပြည်တံကအနည်းဆုံးက10နှစ်မျိုးပြည်တံကဟိုစစ်တမ်းတမ်းနဲ့6နှစ်ပေါ့ဗျာအဲ့တော့အနည်းဆုံးမျိုးပြည်တံကိုတော့ပေးတာမဟုတ်ဘူးဒီရပြန်အနည်းဆုံးပြည်တံတော့မပေးခဲ့ဘူးနော်အဲ့တော့အဲ့ဒီခုတော့ကျွန်တော်တို့တွားတွေ့ရတယ်ဥပဒေပြဌာန်းချက်ထဲမှာသူကဒီတရားရင်းရဲ့ description ကိုလည်းစီမံလုပ်ရဆိုတဲ့နေရာကဟုတ်ရင်ဟာဒီပုံမှန်ကူလို့မှာအနေဆုံးတည်တာတော့မရခဲ့ဘူးဆိုတာကျွန်တော်တို့သတိပြုမိတယ်ဗျ။
ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်ဥတန်ကုန်းကိုလည်းဆွေးနွေးစေချင်ပါတယ်အခုကဒီမိုးအောင်ရင်ကိစ္စမှာပေါ့လေကျွန်တော်တို့ကဆရာဥသိန်းတန်းကိုလည်းပြောပါတယ်ကျွန်တော်ကမိုးအောင်ရင်ကိစ္စလောလတ်လတ်ကိစ္စတစ်ခုလည်းဖြစ်နေတယ်နောက်တစ်ခုကဟိုသူကလူသိများတဲ့ပုံကိုတယောက်ဖြစ်တဲ့အတွက်လည်းဒီတင်းကပေါ်လာပေါ့နော်ဒါပေမဲ့လည်းအလားတူဒီလိုမျိုးအမှုတွေနဲ့လူငယ်တွေအေးအေးယူခံနေရတဲ့ကိစ္စတွေကလည်းဘယ်လောက်တောင်ရှိနေလဲဆိုတာဟိုမပြောနိုင်တဲ့အခြေအနေမျိုးပေါ့ဆိုတော့အခုကိစ္စမှာလည်းဒီလူငယ်တွေဖြစ်တဲ့အတွက်နှစ်ရှည်ထောင်နိုင်ပြပြေးခြင်းအဖြစ်ပေါ့လေလူငယ်တွေကိုအညွန့်ချိုးရောက်တယ်ဆိုပြီးဟိုဝေဖန်တာတွေကလည်းပိုချရတာပါဆိုတော့ဆရာဦးတန်ခွင်းအခုလိုဒီလိုပေါ့လေလူငယ်တွေကိုဒီလိုနှစ်ရှည်ထောင်နှံဒီမွေးစေဝါမှုတွေနဲ့ဆက်နွယ်ပြီးတော့နှစ်ရှည်ထောင်နှံချခြင်းအပြင်လူမှုရေးရှုထောင့်ကပြောမယ်ဆိုရင်နှစ်နာလုံးကရောက်တယ်လို့များပြောနိုင်တယ်လားခင်ဗျအ
ဲ့ဒါကအထူးသဖြင့်တို့ဒီလူငယ်တွေရဲ့ဘဝကအညွန့်သုံးသွားတယ်လို့ပြောရမှာဖြစ်တယ်ဆိုတော့အဲ့ဒါကြောင့်တို့ကဒီမွေးစေဝါနဲ့ပတ်သက်တဲ့ဥပဒေဟိုဒီဖေးဖြစ်အောင်ဒါကျိုးပြုတ်ပြင်ဖို့လူတွေတို့အရင်ဆုံးကလည်းကျိုးပြောခဲ့ဖူးပါတယ်အခုကဒီအဓိကတော့ဒီအဲ drug user ဝီစီဝါတုံးဆွဲသူတွေကတော့အဓိကတော့ဒီကျမရဲ့ရှုထောင့်ကနေကြည့်ရင်ဒါ patient လို့အဲ luna တပိုင်းဖြစ်နေတယ်ဆိုတော့အဲ့ဒီအဲ luna ဒီကိုဒါကျိုးကကုသရေးနဲ့ တို့ကိုတံပြမကေတင်နိုင်အောင်မွေးရဲကျေကျွန်ဘွားကဒီမှာကေတင်နိုင်အောင်ဒါတို့ဟိုကိုညီပေးတဲ့လမ်းကြောင်းကိုဒါတို့ပေါ်ဆောင်နိုင်ရဲ့အဲပူပြီးမှကောင်းတယ်ကောင်းမွန်တယ်လို့မြင်တယ်လေဆိုဥပဒေလမ်းကြောင်းနဲ့ပဲသွားမယ်ဆိုရင်အာဒီလူမွေးစေဝါကျေကျွန်ဘွားမှာရောက်နေတဲ့လူငယ်ကြီးကအများကြီးဖြစ်နေတယ်ဆိုအာဥပဒေလမ်းကြောင်းနဲ့ပဲသွားမယ်ဆိုရင်ထောင်ထဲမှာလူကြီးကလူငယ်ကြီးကမဆန့်မဆန့်မဆန့်နေရာအများကြီးတို့လူလိမ့်မယ်အဲ့လိုမြင်တယ်ဟုတ်ကဲ့
โอเคเสี่ยวตังก็ซื้อเนี่ยเจซูอ่ะสรุปว่าตนเสี่ยวตังตังโตคู่แล้วเปลี่ยนเมียมาเลยตะเกร้อดินี่ซ้ําไปมาเว้ยที่มวยเสี่ยวต้องซื้อมวยเนี่ยปะทะเนี่ยอุบัติเหตุชูเปลี่ยนเส้นไล่กันแล้วเราก็ตื่อยาบาเลยโหทุทะเพียงเราที่มวยเสี่ยวต้องซื้อดูเพียงเนี่ยซิซิตื่อยชื่อเลยส่วนเย็นลงอ่ะทอง3นิดกับ5นิดที่ไปได้อุบัติเหตุไปเป็ดพี่แล้วโหนาย240ลุมวยเปลี่ยนเนี่ยไปไปဆိုပြီးเปลี่ยนเส้นไล่ตาမျိုးရှိပါတယ်สรุปดีโลเปลี่ยนเส้นหมู่เนี่ยอ่ะอะคือที่มวยเสี่ยวตัดเพียงทุทะเพียงบอกเลยมวยเสี่ยวต้องซื้อดูอีกด้วยဟုတ်နေပတ်တယ်လို့ဒီပြင်ဆင်မှုတွေကလုံလောက်မှုရှိပြီလားအခုလို့မောင်းအောင်လို့လူငယ်တွေအခုလို့ဟိုနှစ်ရှစ်ထောင်နဲ့မကြမဲ့အခြေအနေမျိုးဟိုကာကွယ်နိုင်လောက်အောင်လုံလောက်မှုရှိရလားဆရာ
မလုံလောက်ဘူးကွာသူကသူပြင်းနေတာခုနပုံမှန်15ကိုပြင်တာပေါ့နော်ဟိုကျွန်တော်ကတော့ဆေးရုံတက်ပြက်ကွအဲဆေးရုံတက်ပြက်ကွတဲ့ဒါနဲ့ဆေးစီးမှတွေ့တယ်အဲအဲ့လိုသူစစ်ဆေးတဲ့ဟာမှာတငယ်ရင်ကြီးတယ်စတဲ့ဒီတတ်မှတ်ချက်တွေနဲ့ညစ်တယ်ဆိုရင်ဆေးရုံလက်တက်မထားဘူးတော်ဒီစေဝကုတာမထားဘူးဆိုရင်အရင်ကတုံးနေတဲ့ငားနဲ့ပေါ့အဲ့ဒီပြစ်တာစားသူပြင်လိုက်တာကလူကြီးပြစ်တာလိုရမယ်ထောင်မချတော့ဘူးပေါ့ဗျာဒါကောင်းတဲ့လက္ခဏာပါပဲဒါတို့ရတယ်ခုနလိုပဲသိပြားတပြားတည်းနဲ့ဟိုထောင်နေခုနလိုအနေနဲ့ပြစ်တာက10မိနစ်ကစတာဆိုတော့အဲ့ဒီပုံမှန်လေးနဲ့ပြသေးခိုင်းတော့မသက်သာဘူးပေါ့နော်အဲ့ဒီတရားမျှတမှုမရှိဘူးလို့ပြောရမှာမဟုတ်ဘာကြောင့်လဲဆိုတော့ဟိုသေးတပြားတူလည်းပဲဒီပုံမှန်နဲ့ပဲရေးယူရမယ်နော်ဒီအများကြီးတွေ့ရင်လည်းပဲ तू ကဟိုစေလိုရရဆိုတာအတိုက်တူဆန့်လို့ရတာဟုတ်ရဆယ်နှစ်ကနေပြီးတော့ဒီစကုကာကြီးဆိုရင်ဆယ်နှစ်ကနေအနည်းဆုံး10နှစ်အများဆုံးနှစ်ကန့်တမ်းပြီးထောင်တယ်အဲ့ဒီຢာထဲမှာကစားလို့ရတဲ့အနေအထားရှိတာပေါ့ဗျာအဲ့တော့အဲ့လိုအနေအထားဖြစ်တော့ဟိုတိတိကျကျဟိုခရံနဲ့ဗနတရားတို့ဘယ်လောက်တွေ့ရင်ဘယ်လောက်ဆိုစတယ်ဟိုတိကျတဲ့အပိုင်းနေရှိနေတာပေါ့ဗျာအဲ့လိုတန်တန်မဖြစ်တဲ့လောက်ကလေးတွေ့ပြီးတော့အဲ့ဒီအတွက်ဆယ်နှစ်အပြည့်ပေးခံရမယ်ဆိုရင်တော့ဟိုတိတ်မကောင်းတာဘူးဒီကလေးတွေကနောက်ပြီးတော့အများစုကလူငယ်တွေပေါ့ကလူငယ်ဖြစ်စေလူကြီးတွေက victim ပါပဲတားကောင်တွေဖြစ်ကြရတော့ဒီမူရစေဝါရဲ့တားကောင်ဖြစ်ကြရတာပေါ့နော်သူတို့ကတကယ်တော့ပြည်မှုကျူးလွန်နေပြီနဲ့သူတို့ကကျူးဟိုဒီအကြမ်းတွေစတယ်ယူမဟုတ်ဘူးအဲ့တော့အဲ့ဒီဟာတော့ဥပဒေကမလုံတော့ဘူးညကျွန်တော်လေနောက်ပြီးတော့ညှတမှုရှိတယ်ကျွန်တော်တို့ထင
်ဟုတ်ကဲ့ဆိုတော့အခုကျွန်တော်တို့ဒီမှာဆွေးနွေးပွဲကိုဒီ Facebook ကနေတချို့မှတ်ချက်ပေးနေတယ်ရှိပါတယ်အခုဟိုတူဦးကဆိုရင် Riot Tony ဆိုတဲ့ account ပါရှင်မှာသူကတော့အရန်များတယ်ထင်ပါတယ်လူတစ်ယောက်အနေနဲ့အရန်နစ်နာပါတယ်ခင်ဗျားဒီပုံမှန်ကိုပြောင်းလဲတင်ပါတယ်ဆိုပြီးတော့သူကလည်းမှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဆရာဦးတန်ခွန်ကိုလည်းဟိုမေးခွန်းတစ်ခုပြန်မေးချင်ပါတယ်ဆိုတော့အခုဆရာဦးတန်ခွန်တို့ကဒီဟိုသူအထူးသဖြင့်ကချင်ပြည်နယ်မှာအဓိကထားပြီးတော့ပေါ့လေမွေးဆေးဆွဲဟိုလူငယ်တွေကိုဟိုစေဖြတ်ဖို့ဆိုပြီးကျိုးဟိုကုညီပေးနေရရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးတန်ခွန်တို့အတွေ့အကြုံရပါလေလူငယ်တွေလို့သုံးဆွဲသူတွေကြားထဲမှာဒီလိုဟိုပြည်နယ်စီရင်ခံရတာတွေနဲ့ပတ်သက်လို့လည်းဦးတန်ခွန်တို့ကိုယ်တိုင်လည်းဟိုဟိုထိတွေ့ဆက်ဆံနေရတဲ့လူတွေလူငယ်တွေကြားထဲမှာရှိမှာပဲဆိုတော့ဒီလူငယ်တွေအနေနဲ့ဒီလိုပေါ့လေနှစ်ရှစ်ထောင်နဲ့အဖြစ်ပေးခံရခြင်းအဖြစ်နောက်ဆက်တွဲအနေနဲ့ဘလို့အခက်ခဲတွေဥမှာဘလို့ပြဿနာမျိုးတွေလူမှုရေးပိုင်းအရာကြုံရတာမျိုးတွေများဆရာဦးတန်ခွန်တို့တွေ့ခဲ့မြင်ခဲ့ရတာရှိလဲခင်ဗျာ
သူရဲ့တွေ့ကြုံရတော့ဒီထောင်တန်းအဲချမှတ်ပြီးမှဟိုစရိတ်တစိတ်တတ်ဒီတန်ကောင်းလာတယ်နောက်ပြီးမှဒီမွေးဆေးဝါးမတုံးဆွဲတော့ဘူးပြတ်သွားပြီဆိုတဲ့ဟာဒီကမရှိဘူးမတွေ့ဘူးဖြစ်နေတယ်ဆိုတော့တစ်ဖက်မှာသူလုံဆောင်ရမှာကအဲဒီမွေးဆေးဝါးချစ်ကြုံဘဝမှာရောက်နေတဲ့လူဒီကိုအထူးသဖြင့်လူငယ်ဒီကိုအဲ့ဒီချစ်ကြုံဘဝကနေဒီမှာလုံမြောက်နိုင်အောင်ဒါသူဒီလူနီးလာနဲ့ဒါသူပြည်သူဒီသူရရောအာလူအဖွဲ့စည်းဒီအလုံးကဘလူဝိုင်းဒီမှာကူညီပေးရမယ်ဆိုတဲ့ဟာကိုဒါသူစဉ်းစားမှလုပ်ဆောင်ဖို့လူတွေဖြစ်နေတယ်ဆိုအခုကကျောင်းအစ်စ်ကြောင့်ရကဒီအဲ behavior change ဖို့လိုတယ်ဆိုလူငယ်တွေအချင်းချင်းနိုင်အောင်ဒါသူစင်တာဒီကိုအများကြီးဖွင့်ပြီးမှเนี่ยจะเลยตัวกูคุณีตินจาโหเพิ่งลงไปไหนเนาะอะญาติก็ก้าวล่ะได้เนี่ยท้าชื่อบาเลย
ဒါပေးပြီးမှာဖြစ်တာဆိုတာကထောင်တန်းပေါ့လေထောင်တန်းတစ်ခုတည်းချပြီးမှလူပြောက်ကထောင်တန်းဟိုဘကောင်းတန်းဟိုဒီထောင်တန်းကလေဒီဟိုအဲသူပြီးမှာဖဲပြောက်တာဆိုစဉ်းစားပြီးမှလက်ဆောင်ဖို့လူတွေတို့မြင်တယ်ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးတန်းကိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားရသူလည်းရှိပါတယ်တူကတော့ကျွန်တော
ကိစ္စနဲ့ပတ်သက်တဲ့တကယ်တမ်းကျတော့ငေါ့ငင်ဘက်ကမမားပါဘူးလို့သရောနိုင်ငံမှာရှိနေတဲ့ဘူရီစေဝါထိုင်ကြီးတွေကမြန်မာရဲ့တပ်ဖွဲ့တွေမနေနိုင်ပါဘူးလို့ရှူတဲ့ဆိုင်တဲ့လူတွေပဲလက်ဝဲရရှိသူတွေပဲဆမ်းပြီးတော့မှခေါင်းနာအမှုကြီးပေးရညာအချို့ဆိုညာကုန်တင်တာကားကြီးတွေနဲ့မိရတော်မှာပဲတို့ပိုင်ရှင်မဲ့ဆိုပြီးဖြစ်သွားတယ်တို့မြန်မာနိုင်ငံဘတော်တိအခြေအနေဆိုးသွားတယ်ဆိုတော့ကြတာမူရစီဝနိုင်ငံဖြစ်ဖို့အသားသာတော့95ရာခိုင်နှုန်းတော့ပြည်ရနေပြီလို့ကျွန်တော်ပြောပြချင်ပါတယ်ဗျာ။ဟုတ်ကဲ့ပြည်ရနေတယ်ပါလေဗျာ
။ဟုတ်ကဲ့ကိုဆိုင်းအောင်ကျော်ဆန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီမှာ Facebook ကပဲမှတ်ချက်တစ်ခုပေးထားတာလည်းတွေ့ပါတယ်။သူကလည်းစောစောဒီဟိုတယောက်ဆွေးနွေးတာတွားချင်တဲ့ခက်ဆင်ဆင်မှာသူကတော့စန်တာထွေးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အဓိကကတော့ရောင်းဝယ်သူတွေကိုမကင်တွင်နိုင်တဲ့ပြဿနာကပိုဆိုးနေတာပါဆိုပြီးသူကရေးပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးရဲ့ဒီ Facebook page မှာလည်းဒီမိုးရေစေဝါတက်ဖြတ်ရေးမှာထွက်လို့မှုအပိုင်းကိုနှိမ့်နှင်းမှုအရေးကြီးတယ်ဆိုတော့သူကထောက်ပြပါတယ်ဆိုတော့အခုကကျွန်တော်စီမှာဒီတမယိုးကြဘိန်းဖြူတို့စေးကြောက်တို့လို့မိုးရေစေဝါတွေမကပါဘူးတကယ်တော့ဟိုဒီအခုမောရင်ကိစ္စမှာဆိုရင်လည်း Ice မိတယ်ဆိုပြီးသူကပြောပါတယ်ဆိုတော့ Ice တို့စိတ်ကြွားစေးပြားတို့လို့မိုးရေစေဝါတက်တယ်လေမြန်မာနိုင်ငံမှာပို့ပြီးတွင်ကျလာနေတယ်လို့အလွယ်တကူရနိုင်တယ်ဆိုပြီးတော့လည်းဒရင်နေကြားပါတယ်ဆိုတော့ဒီမိုးရေစေဝါတက်ဖြည့်ရေးကိုကျွန်တော်တို့ကြိုးပမ်းတဲ့နေရာမှာပေါ့လေတုံးဆွဲသူတွေရောကြဖို့ကပို့ပြီးတော့များအရေးကြီးသလားဒါမှမဟုတ်ထုတ်လုပ်မှုတွေကြာစင်းရေးကပို့အရေးကြီးသလားဘယ်ပန်းကပို့ဦးစားပေးဖို့လိုတယ်လဲဆရာ
အဓိကတော့ထုတ်လုပ်မှုပိုင်းညာဒါဟိုဒီထုတ်လုပ်ရတဲ့လူရှိလို့တုံးတာပေါ့နော်ဟိုတုံးတဲ့လူမရှိရင်လည်းထုတ်လုပ်မှုကအရင်လာတာပေါ့နောက်တော့ခုကခုနကဟိုဆရာတဲ့ပြောတဲ့လူပေါ့နော်ဒီကျွန်တော်တို့ကမြို့စီဝနိုင်ငံဖြစ်လို့အတူစိုးရင်နေရာကောင်းတယ်ထောင်နေမှာအကုန်လုံးပြည့်ချမ်းနေတယ်လေးပုံသုံးပုံလောက်ကမြို့စီဝကိစ္စတွေကြီးတယ်စားကောင်ဖြစ်နေကြတာပေါ့ဗျာခုနကနောက်ဒီတက်မှာပြောတဲ့လူပေါ့ဒီကျွန်တော်တရားစီရင်အပိုင်းပြောတဲ့အခါကျတော့တရားရုံးမှာစက်သိမ်းသွားတယ်ပေါ့နော်တရားရုံးမပါရင်ဥပဒေကြည့်တဲ့ legislation ကလည်းတရားမျှတတဲ့ဥပဒေကြည့်လို့လိုတယ်နောက်တစ်ခါခုနလိုဒီဂျုံဂျီတောင်းဝင်ယူတဲ့လူတွေကလည်းသိသိကြကြနေနေမှုလူတာပေါ့ဗျာဒီတန်နဲ့ချီတဲ့ကားကြီးတွေကိုတိုင်ရှင်ရှိတဲ့ဝင်းကြီးမှာတွေ့ရတော့မှတိုင်ရှင်နဲ့ဖြစ်ရတယ်ဆိုတော့အင်တန်မှအားအားတင့်ပွဲကောင်းတယ်ကနော်ဒါအဲ့ဒါလောက်ကြီးဒါမဟုတ်တော့ကြရတာမဟုတ်တာဗျာတကယ်တိုက်ရင်ဖြစ်ပါတယ်ကိုမလိုက်နိုင်လည်းကအင်တာဗျူးအလိုက်ပေါ့ဗျာနောက်ဆုံးကျွန်တော်တို့တော့မလိုက်နိုင်တော့ပါဘူးဒါတစ်ခါလုံးကိုကြီးကြီးပါတယ်ဆိုတော့ဒါကလက်ခံနိုင်တဲ့အကြောင်းမျိုးမဟုတ်ဘူးဗျာအဲ့ခါကျခုနလိုပေါ့ဗျာပြောကြရတာဖြစ်တာပေါ့ဒီလိုတုံးဆွဲတဲ့လူတွေကဆိုတာတရားနှစ်ပြားသုံးပြားလေးပြားတို့လူတွေကြတော့ဟုတ်လားတဲ့နဲ့တဲ့ဒီကနေ့တဲ့ကျုံနဲ့ချပြီးတော့တန်နဲ့ချီပြီးကားလိုက်ပြင်သွင်းလာတဲ့ဒီလိုမဖမ်းနိုင်ဘူးဆိုတော့ထုတ်ထုတ်မှုဖြစ်အရင်ဆုံးဖြစ်ရှင်းရမှာဒါပဲကြာကျွန်တော်တို့ကအခုအပြည်ပြင်းစစ်မှလည်းပဲမူရစီကပတ်သက်နေရဲ့နောက်တစ်ခါအခုကရခိုင်ပြည်သားရှင်ကိုမြန်နိုင်ရဲ့ဒီခံစားလိလာလို့ရှိရင်အဲ့ဒါဘာသာရေးလူမျိုးရေးပြိပကတက်တက်မဟုတ်ဘူးမူရခိုင်နေတိုက်ပွဲတွေပတ်သက်နေတာကျွန်တော်တို့သိရတယ်သူကကြေကြေပြန့်ပြန့်ဖြစ်နေတယ်ဘူးစီရောတကယ်လုံးရလူသားရေးတာဝန်လူကြားကောင်ဒီဟာတွေကိုကားနဲ့တက်ကြည့်ကြတော့ဘုံပဲနဲ့တကယ်ထိုးစစ်ကြီးတွေလောက်ရမယ်။နောက် community base ပေါ်ကြဒူလူကြီးပါပါဝင်လာအောင်ဒူလူကြီးကိုလှုပ်ဆော်ပြီးတော့ဟိုစိုက်စားဖို့ပြန်ပေါ်လေးလောက်ခိုင်းပြီးတော့မရဘူး။အကြောင်းမှလည်းပင်အရက်ထဲမှာတဲ့ဒီဟာတွေပြင်းနေနိုင်အောင်လုပ်ဖို့စိတ်လို့နေပြီးဇာမန်ကြီးလက်ဒီမှာတဲကြည့်တော့ရောင်းတယ်မူကြီးကရတဲ့အနေအထားမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကရှိနေဆိုတော့ဒီကွန်းနဲ့ဆက်သွယ်နေရတော့တရားရုံးမှုကြီးနဲ့တွေ့နေရတာ။အဲ့တော့အဓိကအကြဆုံးကတော့ထို့ပေမဲ့ဒီအရင်အမြင့်ပြည့်ချေမှုနဲ့ပိုအဓိကကြရတယ်
။ဟုတ်ကဲ့ဆရာဦးတင်တန်းဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးတန်ခွန်ရဲ့အမြင်ရောခင်ဗျာတုံးဆွဲသူတွေရှော့ချဖို့အရေးကြီးတာဒါမှမဟုတ်ထုတ်လုပ်မှုတွေချစင်းရပို့ပြီးတော့ဦးစားပေးတင်သလား။အခုချိန်မှာဘယ်အားပုံများအရေးကြီးနေမလဲ
။ကျောင်းအမြင်ရဆိုရင်ဒါနှစ်ခုလုံးကအရေးကြီးတယ်လို့မြင်တယ်။အထက်မှာဒီထုတ်လုပ်မှုကိုသူတို့ဟိုနေနေနိုင်ဖို့လေဆိုတဲ့တော်ဥပဒေရရောဟိုအဲရေးယူဒီမှာဒီနေနေမှုတော့ ที่ทุลุ่มไปมาจริงจังในกูด้วยอาเจ้าในกูด้วยสิเจ้าที่เนี่ยน่าท่องเชื่อก่อนที่จะเชื่อนะท่องเชื่อเชื่อเชื่อเขาอุ้มเด็กอะเนี่ยยี่ป่าเดป่าเดียวกินเลยแต่กูตัวกูเปลี่ยนเปลี่ยนไม่มาแต่จู่ไม่เสียว่าทุลุ่มกูทุกจานะลาในเมืองเด็กกินเลย แล้วจะเพิ่มมาที่ตรงส่วนมุกเนี่ยตาทุกข์ก็โอ้ผู้ชายเนี่ยองค์ตาทุกข์ลงยากมากขึ้นเลยก็เอาไว้เนี่ยดีอันนี้เพื่อนโรงงานดีกว่าตาทุกข์ที่มีเม็ดจุนจุนเจเจตาทุกข์ลงสองคนดูแลแต่เพิ่มมามีเป็นส่วนเดียวดีกว่าเป็นเช็คเป็นเดียวโรงงานดีมุ่งเยี่ยมโรงงานดีเลยตาทุกข์ที่มีเม็ดอาลง ลูกสองยี่มาไปวันลูกสองมาแต่เพื่อมาเลยดีวิศวะตรงเส้นโมโชชาลาเมลูกเงี้ยเลยส่วนยอดเงินก็ลูกคุ้มลงก็ยี่สิบเอ็ดลูกคุ้มลงก็ได้จู่ตั้งใจเนี่ยได้จู่อาจจะคงใจโอ้ยมันจะต้องเงินก็ได้จู่ลูกสองปูหลุดเลยลูกเงี้ยมาเลยโอเคโอเคเสียวจังก็สุนีย์จะจีบว่าจันนโรอีเมลเฟซบุ๊กเนี่ยมาเจอที่ ปูนี่แหละเลยชีวะดีเลยเอาน้าอีเมลเนี่ยจันนโรพูดอะไรสารสาวเลยที่เนี่ยมาพบยาเบจิมาตัวเราอุติงวิวาอันนี้เป็นยาเชื่อลุงเลี้ยงมวยเสียวแล้วเวทีชิมุเนี่ยนี่ชีท่องในชาลัยตัวมามหัวบาลเลยท่ามาอันยาอีจักกันเนี่ยบาลเลยอุบลยาที่อายุงาชาลาบาลเลยเสียเปล่ามีแล้วเวทีชิมุมีอะไรเนาะยังใช้ลุงอ่ะแล้วเวทีชิมุพิจารณ์ด้วยกุลุท่องในมีอายุชาลัยตาบาลเลยที่อายุงไปงั้นเราตีนอะไรปมันตัดติดทั่วเชื่อสารสารเอาท่าทารีกูจีบีส่งพิจารณาบ
ီဖန်ဆီပြီးအမှုကိုတိဆောက်ပေးတာကိုဥပဒေကစီးစစ်ပြီးအမှုကိုတင်ရတဲ့နေရာမှာရဲကအဖေမမိလို့သမီးဖန်တာကိုဥပဒေရုံးကလည်းအတိမပြုရပါတဲ့ရဲကိုတရားခံကိုလွတ်ဖို့အကြံပြုရပါမယ်။မွေစေးတွေအမြောက်များမိပြီးတရားခံမမိတာကတော့ရဲစွမ်းဆောင်ရည်ပေါ်မှာမူတည်လိုက်မယ်ထင်ပါတယ်။ဥမာနေရင်တစ်ခုရဲ့ကားကိုယ်တော်ထဲမှာထားတဲ့ကားတွေကမိတဲ့မွေစေးအများပြားမိတာပိုင်ရှင်မဲ့ဆိုတော့စဉ်းစားเสียမိငုံထုတ်เสียဖြစ်ရတာပေါ့ဗျာတဲ့။ရဆွေးမှုကြီးတွေမဖော်ထုတ်နိုင်တဲ့ကလည်းထုံနှင်းနေနေမှာပဲ။အစကတည်းကအားနဲ့နေတဲ့အမှုတွေကိုရုံးတင်တော့တရားရုံးကလည်းထောင်ချတာမျိုးလည်းဖြစ်လာနိုင်ပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဒီပိုင်းနေနဲ့ပတ်သက်လို့နောက်ထပ်ကျွန်တော်တို့အမေရိကန်ပြည်ထောင်စုကပဲမောင်တသနာကလည်းပေးစာတစ်စောင်ပေးထားရှိပါသေးတယ်မဆုံမမဖတ်ပြပေးပါဦးခင်ဗျ
တေတန်အကြိမ်တရားပေးတင်တယ်လို့ဝါဒဖြန့်ခဲ့တဲ့ဘိမရင်ခွန်စာကဥခွန်စာဖြစ်သွားပြီးတော့ဘိမရင်လော်စစ်ဟန်က AR မြစ်ရဲ့ဥကောင်းကိုရိုက်ခွဲမဲ့ Asia World ရဲ့ကုမ္ပဏီပိုင်ရှင်ဖြစ်သွားခဲ့ပါတယ်ဒါအပြင်လက်နက်ကင်ပြီးတော့ဘိန်းအကြီးကျယ်စိုက်ပျိုးထုတ်လုပ်နေတဲ့မုံဝွန်ယူနန်တရုတ်တွေကဗမာမျိုးနွယ်စုဝင်တွေဖြစ်သွားကြတာတွေဟာစစ်စိုးရအဆက်ဆက်လက်ထက်ပြည်ထရေးနဲ့တရားစီရင်မှန်တိုင်းတွေကိုအပြည့်အဝထိန်းချုပ်ထားပြီးတော့မွေးစေဝါအမြင့်ပြတ်တိုက်ဖြတ်ရေးထက်နိုင်ငံရေးကစားကွက်ချဲ့ထွေလိုတဲ့ရည်ရွယ်ချက်တွေကြောင့်လိုပဲယူဆမိပါတယ်အထင်ရှားဆုံးကတော့မွေးစေဝါအနေငယ်သုံးဆွဲသူတွေကိုဖမ်းဆီးပြီးတော့နှိရှေထောင်နှံတွေချမှတ်ကြပေမဲ့လို့အကြီးအကျယ်ထုတ်လုပ်ဖြန့်ချီသူတွေကိုတော့ပစ္စည်းတွေကိုသာတိမ့်ဆီးပြီးတော့တရားခဏ်တွေဖမ်းမမိတဲ့သတင်းတွေပါပဲလက်နက်ကိုင်တပ်ဖွဲ့တွေကကားတွေကိုအသေးချာရက်တက်ရှာဖွေတာတောင်မှကားနဲ့ပစ္စည်းသာမိတယ်တရားခဏ်ကထွက်ပြေးလွတ်မြောက်တယ်ဆိုတော့လေပြည်ထရေးပေါ်ဘဲပြည်သူကမှအယုံကြည်မရှိကြတော့ပါဘူးဒီလိုမှုခွင့်မျိုးတွေရေးနေရရင်ကုန်နိုင်ပွဲရမရှိပါဒီနေရာမှာအစိုးရအနေနဲ့တရားစီရင်မှန်တိုင်းကိုဝင်ရောက်မဆွတ်ဖတ်ခြင်းဘူးလို့ခံယူထားပေမဲ့တရားဥပဒေစိုးမိုးရေးရိုင်းနေနေတဲ့လက်ရှိအခြေအနေမှာတော့တရားဥပဒေစိုးမိုးရေးတည်ငြိမ်ဖို့နဲ့မှန်ကန်တဲ့တရားစီရင်စနစ်ပေါ်ထွန်းလာဖို့အတွက်ကျောင်းဝင်ဆောင်ရွက်တဲ့အမှုခေမျိုးတွေမှာတော့ဝင်တဲ့လို့ယူဆမိပါတယ်။ဒါမှလည်းပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေပိုမိုအားကောင်းလာနိုင်တယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒါတော့မော်ဒသနအမေရိကန်ပြည်တော်စုကပါ။ဆိုတော့ကျွန်တော်ဒီမိုးစေဝါတုံးတဲ့သူတွေကိုကြီးလေးတဲ့အဖြစ်တွေပေးနေတဲ့အချိန်မှာပဲဒီစိတ်ချစေပြားတွေတန်းတဲ့ချီမိတာတွေမိရမယ်လဲပိုင်ရှင်မဲ့ဖြစ်နေတဲ့ဆိုတော့တရင်နေနဲ့ပတ်သက်လို့ဘဝင်မကြတာတွေကိုကျွန်တော်တို့စာရဲမှာအထင်ရှားတွေ့ရပါတယ်။ဆိုတော့ဆရာဦးသိန်းသန်းဦးကြီးကျွန်တော်ဒီမိုးစေဝါတက်ဖြစ်ရေးမှာဆော့ဆော့တော်တော်ရှင်ဒီစာရည်ထဲမှာထောက်ပြသလိုပေါ့လေအားနေချက်တွေကဒီဥပဒေရေးရာပိုင်းမှာဥပဒေပြဋ္ဌာန်းထားတဲ့ဥပဒေတွေရဲ့အားနေချက်လားဒါမှမဟုတ်ဥပဒေကိုဆောင်ရှားရမယ့်သူတွေတာဝန်ရှိတဲ့သူတွေရဲ့အားနေချက်လားဘယ်ပိုင်းကအဓိကအားနေနေရလဲဆရာ
အဲတာဝန်ရှိတဲ့ဘယ်အဓိကအားနေတာလဲဥပဒေကတော့ဥပဒေအရဖမ်းရမယ်ဒါမျိုးသားရေးတာကုန်မယ် ที่ว่ามันแล้วคนอาเบียวอาจารย์หมดอาชีพนี้ยากเลยก็ที่ลูกก้าวอยู่ก้าวเราเนี่ยมาที่ก้าวเนี่ยดีอะฮะตอนนี้เนี่ยพี่อะไรลูกแต่คนอาบาร์เราได้มาที่ก้าวเนี่ยดีอะฮะตอนนี้เนี่ยพี่อะไรลูกแต่คนอาบาร์เราได้มาที่ก้าวเนี่ยดีอะฮะตอนนี้เนี่ยพี่อะไรลูกแต่คนอาบาร์เราได้มาที่ก้าวเนี่ยดีอะฮะตอนนี้เนี่ยพี่อะไรลูกแต่คนอาบาร์เราได้มาที่ก้าวเนี่ยดีอะฮะตอนนี้เนี่ยพี่อะไรลูกแต่คนอาบาร์เราได้มาที่ก้าวเ တော့ဒါမျိုးနဲ့နှိမ်နေပြီးတော့ဗိုလ်ပိုင်းတင်းနေပြီးတော့လုပ်နေတယ်အဲ့တော့အဓိကတော့ကျွန်တော်နဲ့ထုတ်လုပ်တာတွေကိုနှိမ်နေမှုထုတ်လုပ်တာနှိမ်နေမှုဆိုတော့ပြောသုံးချက်တာချော့တာကအရေးကြီးပြောတာမဟုတ်ပါဘူးအဓိကအားဖြင့်ထုတ်လုပ်တာနှိမ်နေမှုတွေအဲ့လိုနှိမ်နေတဲ့နေရာမှာဓာရီကိုကြိုက်တဲ့ဆောင်ရွက်တဲ့လူမျိုးတက်ဖွဲ့ရအရေးကြီးဆုံးဖြစ်တယ်ကအရေးတွေလည်းပြည့်ရအရေးတွေလည်းညားရမယ်အရေးချင်းလည်းပြည့်ပြီးရမယ်အဲ့တော့ခုနဆေးရမေးခွန်းကိုပြောရရင်တော့ဒါဥရီကြည့်တဲ့အဖွဲ့စည်းတွေကချုပ်ရင်းနေတာဗျာဥရီကမှားတာမဟုတ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတန်ခွန်ရဲ့အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီမိုးစေဝါတိုက်ဖြည့်ရေးပြဿနာတိုက်ဖြည့်ရေးကိစ္စတွေမှာပေါ့လေပြဋ္ဌာန်းထားတဲ့ဥပဒေတွေမှာကိုနိုင်ကအားနည်းချက်ရှိနေတာဒါမှမဟုတ်ဥပဒေဒီဟိုလိုက်ဥရီတိုင်းဆောင်ရမယ်ပုံကိုရေးအားနည်းချက်တွေရှိနေတာလားဘယ်ပိုင်းအားနည်းနေရလဲဆရာဦးတန်ခွန်
အလုံးအားနည်းတယ်လို့မြင်တယ်ဆိုဥပဒေကိုခံထွေတဲ့လူတွေလည်းအားနည်းတယ်လို့ဒါချို့ပြည်သူလူထုအနေနဲ့ရောဥပဒေကိုနားမလည်တဲ့ဟာဒီလည်းအများကြီးရှိနေတဲ့သဘောဖြစ်တယ်ဆိုဒီမူရဥပဒေကိုဒါအလုံးနားနေပြီးမှဒီဥပဒေလမ်းကြောင်းအတိုင်းသာတို့မမမမအလုံးဒီလူတို့အလုံးလုံဆောင်သွားမယ်ဆိုရင်ဒါအများကြီးအောင်မြင်နိုင်မယ်အနေထားရှိပါတယ်ဆိုတော့ပြောချင်တာကတဘောကမူရစေဝါဆိုရင်အလုံးကကြောက်နေကြတယ်ဟိုကိုနဲ့မဆိုင်တလူလူပဲဖြစ်နေကြရက်ွက်ဒီမှာလည်းအဲ့လိုပဲဆိုတော့အဲ့ဒါကြောင့်အဲ့လိုမျိုးအနေထားရှင်နေမှာတချို့ကလုံစားသွားတဲ့ပုံစံမျိုးဖြစ်နေတာပေါ့လေတော့အဲ့တော့ဒါကိုပြန်ပြမဟိုလွမ်းချုံပြောသုံးတတ်မယ်ဆိုရင်မဟာဗျူဟာနေနဲ့ဟိုပြောရမယ်ဆိုရင်ဒီစနစ်နဲ့သွားမယ်ဆိုရင်ဘယ်တော့မှဒီမွေးစေဝါချွတ်ချအဲရုပ်လာနိုင်ဒီအကြောင်းမရှိဘူးလို့အဲ့လိုမြင်တယ်ပြောချင်တာကဒီအခုစနစ်နဲ့မသွားဘဲနဲ့ဒီစစ်မှန်တဲ့ဖေဒရယ်ဒီမိုကရေစီစနစ်နဲ့သွားမယ်ဆိုရင်လူထုအလုံးရောပါဝင်လာမယ်အဲတိုင်းပြည်ရဲ့နိုင်ငံတော်အဲကောင်းကျိုးအတွက်ဆိုရင်လူထုအလုံးရဲ့ပါဝင်မှုနဲ့လုံဆောင်မယ်ဆိုရင်အဲဘလူမျိုးအန်ဒီဖြစ်လာပါစေဘလူမျိုးဟိုပြဿနာဖြစ်လာပါစေဒီလူထုအလုံးနဲ့ဝိုင်းပြမလုံဆောင်မယ်ဆိုရင်အလုံးအောင်မြင်နိုင်မယ်အခြေအနေရှိပါတယ်အဲတော့မဟာဗျူဟာအရာပြောရမယ်ဆိုရင်ဒီအဲတင်မန်တဲ့ဖက်ဒရယ်စနစ်ကိုအများဆုံးကြောင်းလေးနိုင်တော့ဖြင့်ဝိစေဝါအဲရှင်းချပြမဝိစေဝါကင်းစင်တဲ့တိုင်းပြည်စီဖြစ်လာမယ်လို့ယုံကြည်ပါတယ်ဟုတ်ကဲ့
โอเคဆရာဦးတန်ခွန်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ဒေါက်တာမတ်ချက်ပေးနေရတယ်လည်းရှိပါတယ်သူကတော့ Rowling Zan ဆိုတဲ့ account ပါရှင်ပါသူကတော့မွေးစေဝါကိုဆွဲလန်းပြီးရဲ့လူငယ်တွေကိုနှစ်ရှစ်ထောင်နဲ့ချမှတ်မဲ့အစားလူငယ်ဖြစ်ဖြစ်တင်းတင်းတင်းတင်းကြောင်းနေဖွင့်လေပြပြမွေးစေဝါဖြတ်ပေးတာမျိုးကိုအမှန်တကယ်ပြုလုပ်ပေးပြီးအတမွေးဝမ်းကြောင်းပညာအိမ်မှုပညာအထက်ပညာတစ်ခုကိုသင်ကြားပေးဖို့ကြိုးစားတင်တယ်လို့ထင်ပါတယ်နောက်တစ်ခုကတော့ဥမြင့်နိုင်ဆိုတဲ့အကောင့်ပါရှင်ပါသူကတော့အနာကပ်ပြောက်တဲ့လူငယ်တွေမဖြစ်စေချင်ပါတဲ့ဥပဒေပြင်ကောင်းပါလေဆိုပြီးရေးပါတယ်ဆိုတော့ဟိုတက်တက်ဆန်ဆန်ဆိုလိုပဲပေါ့လေကျွန်တော်တို့ဒီအိမ်နေချင်းထိုင်းနိုင်ငံမှာဒီလာထဲမှာပဲဒီစေချောက်ကိုစေဝါဖြစ်နေသုံးဆခွင့်တရားဝင်ခွင့်ပြုပေးလိုက်တဲ့တဲ့ရင်လည်းကျွန်တော်တို့ကြားခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်တို့ဒီလိုဥပဒေရေးရအရာပေါ့လေပြုရင်ပြောင်းလဲအပိုင်းနေမှာနောက်ထပ်စဉ်းစားသင့်တာတွေရောဘာတွေများရှိအောင်လဲဆရာ
အဲ့တော့ဗျာဟိုဒီခုကစေဝါဖန်တယ်ဗျာဟိုစိတ်ကြွစီအကုန်ခဲ့ဟိုဒီသေးနဲ့ထည့်ပြီးတော့ဖြစ်တော့ဟိုကျွန်တော်ထင်နေတာတချို့နိုင်ငံတွေမှာကျင့်သုံးတာရှိတယ်ဘာလို့ပြန်ခိုင်းပြီးတော့လေဟိုမူရစေဝါကိုအတိုက်တာနဲ့သုံးချောက်ခွင့်ပြုတာမျိုးရှိတယ်အဲအစ်ဒီတစ်ခုပြီးတော့ဖြတ်တာဗျာကျွန်တော်တို့စိတ်ဖြတ်စေုံနေပါလေစိတ်ဆေးုံနေပါလေပဲအဲ့ဒီစနစ်မျိုးတွေသုံးပါလေအဲ့ဒီလိုပူပေါင်းလုပ်ဆောင်ပြီးတော့ဥရေကျင်းလို့လို့ပဲနောက်တစ်ခါခုနကဒီဒီပြင်းမှုကြီးတန်းတခြားတဲ့နေရာမှာသူကပမာဏကိုသူကကန့်တတ်ထားတယ်ဗျာကန့်တတ်ထားတယ်ဆိုရင်ဟိုသူလုံးဝထားတာနဲ့ကြောင်းမှုနဲ့သိမကွာဘူးလို့ဖြစ်နေတော့ဥပမာခုမိုးအောင်ဖြစ်တဲ့ဟာမျိုးပေါ့ဗျာဒါမျိုးစီကအများကြီးကြွားကြတာပေါ့ so any any atai da pamana u le pian pi lo tai sin de ne da jong u hu ba ma da lo di so ai ai ya u da le ke lo mura u u thau ya ku ta le ni siwa u ri ya de ya so a sin sin no pian la da bo no pian la khu chi ni ja lo a lo ma phit pe ne ki ka ni de ya di nge le di bo ma tai yin chan pi lo thau so ba le chin lo lu bo wa ne yin pi lo tu de ha ya de no တခုလေးကိုတခုကြီးဖြစ်အောင်တခုကြီးကိုဓမြဖြစ်အောင်ပြီးကျင်တဲ့နေရာမျိုးတွေဖြစ်နေတော့အဲ့လိုဒီဒီငယ်တွေထောင်ထဲထည့်လိုက်တဲ့မြေစီကနေဟိုပြက်လဲပြက်ကောင်းရင်လည်းပြက်မှာပေါ့ဗျာဘာမှထုထုပြပူကောင်းလာကြရမရှိနေလက်စားကြည့်လို့ဖြစ်တော့ဥပဒေကြီးမှာအဲ့ဒီလိုပေါ့ဗျာလူကြီးရင်းရှုတော့မှပေါင်းစပ်ပြီးတော့ဖြစ်နေတဲ့အနေအထားတွေကပြင်းပြင်းနဲ့လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်အချုပ်အနေနဲ့အချိန်တစ်မိနစ်လောက်တော့ကြံပါသေးတယ်ဥတန်ကုန်းအနေနဲ့ရောလက်ရှိကျွန်တော်တို့ဥပဒေရေးရာအပိုင်းမှာပဲဖြစ်ဖြစ်လူမှုရေးအရာပဲဖြစ်ဖြစ်ပြင်ဆင်တင်တာနောက်ထပ်ဟိုပေါ့လေအကောင့်ထဲပေါ်တင်တဲ့အစီအမံတွေအစိုးရဘက်အနေနဲ့ပဲဖြစ်ဖြစ်ဟိုလွတ်တော်ပိုင်းအရပဲဖြစ်ဖြစ်ဘာတွေလုပ်ပေးစေချင်တာတွေများရှိလဲခင်ဗျဟု
တ်ကဲ့သူဒီဥပဒေလမ်းကြောင်းကနေပြီးမှဥပဒေမှဒီလူထုပါဝင်နိုင်မဲ့လူထုအကောင့်ကောင့်နဲ့ပါဝင်နိုင်မဲ့ဥပဒေလမ်းကြောင်းကိုဒါဖိဖြစ်အောင်ဒါပြုပြင်ကြောင်းလေးဖို့အဲလူတွေလို့မြင်တယ်အဲ့ဒါတစ်ခုနောက်တစ်ခုကဒီဒီလူတို့အနေနဲ့ရောဒီအဲသူ့ရဲ့အဲ community ထဲမှာအဲညီရွာရက်ွက်ထဲမှာဒီမွေးဆေးဝါးအပြင်ဟိုကာကွယ်နိုင်အောင်ဒီ comedy ဒီစနစ်တကျဖွဲ့စည်းပြီးမှမျိုးသားရေးတာဝန်ပြရအနေနဲ့အားလုံးလုံးဆောင်ဖို့လေ
ဟုတ်ကဲ့ဆရာဦးတန်ကုန်းဆွေးနွေးပေးတာကျေးဇူးပါကျွန်တော်အချိန်နဲ့ဒီလောက်ပဲရတဲ့အတွက်ဒီညမှာပဲအစီအစဉ်ကိုအဆုံးသတ်ခွင့်ပေးပါပါဝင်ဆွေးနွေးပေးတဲ့ဦးတန်ကုန်းရှင်နေကြီးဦးသိန်းတန်းကိုကိုရင်ပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညတရက်လေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါအောင်ရှင်
ယင်းနိုင်ငံစစ်ကဲမျိုးဟွန်တိုင်တာကနေဟူဒီတဘုံနေဆုတ်ခွာသွားပြီလို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပြောပါတယ်ဆွေဒင်နိုင်ငံမှာယင်းတက်တဲ့တဘုံနေကြကုလသမဂ္ဂကဂျာဝန်ညှိနှိုင်းပေးထားတဲ့အချက်တည်းမှာပါဝင်တဲ့သဘောတူညီချက်အတိုင်းဟူဒီတဘုံနေကအခုလိုဆုတ်ခွာပြလိုက်တာပါထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်လို့တဲ့မွတ်စလင်တဘုံနေထောင်ထားတယ်လို့ယူဆတဲ့ဘုံနေတွေကဒီဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူလေးဦးတန်းရပ်သွားပါတယ်တောကြနေညကလူသူရောက်ပေါက်နေပါတဲ့ရွာကကစ်ကန်ကိုစောင့်ချက်နေတဲ့ထိုင်းလူရင်းတပ်ဖွဲ့ဝင်တွေနဲ့စစ်သွေးကြွတွေကြားအပြန်အလှန်တိုက်ခိုက်ခဲ့ကြတာလို့လဲနာရာတီဝက်ပြည်နယ်အရာရှိတွေကပြောပါရယ်ဖလပိုင်တောင်ပိုင်းကပင်လယ်ရေပြင်အောက်မှာအင်အားပြင်းငလင်ဒီကနေ့လုခတ်ခဲ့တာကြောင့်အရှေ့တောင်အာရှဒေသအရှေ့တောင်ဒေသကပြည်နယ်မှာနေထိုင်သူတွေအနေနဲ့ဆူနာမီလှိုင်းလုံးကြီးတွေကိုသတိထားပြီးတော့နေထိုင်ကြဖို့ဖလပိုင်ငလင်စောင့်ကြည့်အေဂျင်စီကသတိပေးထားပါတယ်။ဒီငလင်ကြောင့်အထူးခိုက်ပျက်စီးတွေရှိတယ်ဆိုတာမျိုးတော့မကြားသေးပါဘူး။ဖလပိုင်မီးတောင်နဲ့မြေငလင်စောင့်ကြည့်ရေးအင်စတီကျူကတော့ဒီငလင်ဟာတဘောက်ကနေမိုင်100လောက်အကွာကမီးအောင်မိုင်30မှာပြင်းအားခွင့်တဲ့သမတ်1အဆင့်နဲ့လုခတ်ခဲ့တာလို့ဆိုပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကပောက်ကွဲပြီးပောက်ကွဲပြိုကျပြီးတော့ဒီဆူနာမီရေလိုင်းလုံးကြီးတွေဖြစ်စေခဲ့တဲ့မီးတောင်ဟာအခုခါမှာတော့အရွယ်အစားအာရုံအမြင့်မှာတိတ်မကြံတော့ဘူးလို့အင်ဒိုနီးရှားနိုင်ငံကသုတေသီတွေကပြောလိုက်ပါတယ်။ Enek Krakatau မီးတောင်ဟာအခုဆိုရင်သူ့ငကိုရှိတဲ့အရွယ်အစားရဲ့၄ဘုံတဘုံသာကျန်တော့တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့မီးတောင်နဲ့ဘူမိဗေဒပညာရှင်တွေကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကြေညာကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။စနေမနက်ခင်း6:00ကနေ8:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ24/40/51နဲ့ဖိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.